Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်သားရှင်များရှင် POA မေကန်ဤကန်အတန်ရဲ့2019ခုနှစ်ဇူလိုင်လ19ရက်တနင်္လာနေ့ညပိုင်း 9:20 AM အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24.55 MHz နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနင်္ဂလာပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကတာလီဘန်တို့ထိန်းချုပ်ထားတဲ့ခရိုင်တစ်ခုကိုအမေရိကန်ရဲ့စစ်ရေးအထောက်အပံ့နဲ့အာဖဂန်တပ်ဖွဲ့တွေဒီကနေ့မှပြန်လည်ထိန်းချုပ်ပါတယ်တောင်မြောက်ကိုရီးယားတင်းမာမှုကိုလျှော့ချရေးဆွေးနွေးကြဖို့မြောက်ကိုရီးယားကိုတောင်ကိုရီးယားကဒီကနေ့ကမ်းလှမ်းပါတယ်သတင်းထောက်တွေကဒီမိုကရေစီကိုပုံဖြတ်နေတယ်လို့အမေရိကန်သမ္မတကဆွတ်ဆွဲပြောဆိုပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူအခြေညာပေးပါမယ်ရှင
်ကောင်းပါပြီရှင်အမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဝန်ကြီးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာဘျူရိုကိုရီးယားနဲ့ဂျပန်နိုင်ငံဆိုင်ရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျိုးဆက်ဘျန်ဟာဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တမရော့ကာကွယ်ရေးဦးစီးချုပ်တို့နဲ့တီးခြားစီတွေ့ဆုံခဲ့ပါတယ်
။ဒီလိုတော့ဟိုတက်တက်ကြွကြွနဲ့ဆက်ဆံပြီးတော့ဖွားနေတဲ့အနေအထားမျိုးတော့မရှိတော့ပါဘူး။မရှိဘူးလို့ကျွန်တော်သုံးသပ်နေပါတယ်။အထူးသဖြင့် NRA အစိုးရ
တကောင်းနိုင်ငံရေးလေလာမှုအဖွဲ့ကကိုရဲမျိုးဟင်းပြောတော်တာပါရှင်။ပြည်စုံကိုတော့မကြခင်ကြမှာပါ။ကြအပြင်ကရင်ပြည်နယ်နဲ့မန္တလေးတိုင်းတို့မှာမှဘာသာဆိုင်ပုံတွေကိုမဖြုတ်သိမ်းမိတာနဲ့ပတ်သက်ပြီးနိုင်ငံတော်တန်ခါမဟာနိုင်ကအဖွဲ့ရဲ့အရေးယူဆောင်ရွက်မှု UNFC အနေနဲ့မြောက်ပိုင်းတိုင်းရင်းသားအဖွဲ့နဲ့ချိတ်ဆက်သွားမဲ့သတင်းတွေနဲ့အတူထိုင်းနိုင်ငံရောက်တန်းနဲ့ချီတဲ့ရွှေပြောင်းအလုပ်သမားတွေကိုတရားဝင်ဆောင်ရွက်အထောက်အထားတွေထုတ်ပေးတော့မယ်ဆိုတဲ့သတင်းတွေကိုတင်ပြသွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုမှတ်သင်ကြီးထိုင်းနဲ့ကိုအောင်အောင်တို့ကပြောပြပေးကြပါအောင်ရှင
်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကမဟာဗျူဟာချတဲ့ခရိုင်ဒေသတစ်ခုတည်းကတာလီဘန်တပ်ဖွဲ့တွေကိုအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းတိုက်ထုတ်နိုင်ခဲ့ပါတယ်။တာလီဘန်တို့ကိုလာကြာထိန်းချုပ်ထားတဲ့ဒီဒေသကိုတော့အမေရိကန်စစ်တပ်ရဲ့အကြမ်းဉာဏ်လေကြောင်းအထောက်အကူတွေနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းနိုင်ခဲ့တာဖြစ်ပါတယ်။နိုင်ငံတောင်ပိုင်းဟဲလ်မန်ပြည်နယ်နော်ဝါခရိုင်ကိုဒီကနေ့တနင်္လာနေ့အစောပိုင်းမှာအာဖဂန်အမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်နိုင်ခဲ့တာလို့ဒေတာရင်းစီရေးပြောခွင့်ရဝါလီမိုဟာမက်အာမက်ဆိုင်က BOA ကိုပြောပါတယ်ဒီဒေတာရင်းမှာတာလီဘန်တပ်ဖွဲ့နဲ့နှစ်ရက်ကြာအပြင်းထန်တိုက်ခိုက်ခဲ့ရပြီးတဲ့နောက်အစိုးရကထိန်းချုပ်နိုင်ခဲ့တာဖြစ်တယ်လို့သူကပြောပါတယ်ဒေတာရင်းကတာလီဘန်တို့ရဲ့အရေးကြီးတဲ့အခြေစိုက်စခန်း၃ခုကိုအမေရိကန်ရဲ့လေကြောင်းကနေတိုက်ခိုက်မှုကြောင့်စစ်သွေးကြ20ကျော်သေဆုံးပြီးခရိုင်ရဲ့ဗဟိုချက်ကိုအာဖဂန်တပ်ဖွဲ့တွေထိန်းချုပ်နိုင်ရေးပို့ပြီးတော့လွယ်ကူသွားစေတာလို့လည်းပြောပါတယ်အောင်မြင်မှုရခဲ့တယ်ဆိုတဲ့အစိုးရတာဝန်ရှိသူတွေရဲ့ပြောဆိုချက်အပေါ်မှာတော့တာလီဘန်အဖွဲ့ဘက်ကမှတ်ချက်ပြီးပြောဆိုမှုမရှိသေးပါဘူး။တပုန်တွေကဒေတာရင်းအရေးပါတဲ့အဆောက်အုံကြီးတွေတဝိုက်မှာမိုင်းတွေထောင်ထားတာကြောင့်ရှားပွေရှင်းလင်းရေးလှုပ်ဆောင်နေရဆဲဖြစ်ပါတယ်။နာဝါဒေတာပြန်လည်သိမ့်ပိုက်ရေးပြီးခဲ့တဲ့စနေနေ့ကစခဲ့တဲ့အာဖဂန်တပ်ဖွဲ့တွေရဲ့ထိုးစစ်တွေအတွင်းတာလီဘန်တက်ခတ်ရေးသမားဒါဇင်နဲ့ချီချတေဆုံးခဲ့တယ်လို့ပြောဆိုပြီးနှစ်ဖက်စလုံးကအထိခိုက်အကြဆုံးစင်းကိုထုတ်ပြန်သွားမှာဖြစ်တယ်လို့လည်းအာမက်ဆိုင်ကပြောပါတယ်ရှင်။
တောင်ကိုရီးယားနဲ့မြောက်ကိုရီးယားနှစ်နိုင်ငံနယ်စပ်မှာတင်းမာမှုတွေလျှော့ချနိုင်ဖို့ရည်ရွယ်တဲ့စစ်ပယ်ဆွေးနွေးမှုတွေလှုပ်ဆောင်ဖို့တောင်ကိုရီးယားကမြောက်ကိုရီးယားနိုင်ငံကိုဒီကနေ့တင်းလာနေမှာကမ်းလှမ်းလိုက်ပါတယ်။တောင်ကိုရီးယားစစ်တပ်အနေနဲ့နှစ်နိုင်ငံနယ်စပ်ကပါမွန်ဂျွန်စခန်းမှာလာမယ့်တောက်ကြနေ့ကျရင်မြောက်ကိုရီးယားစစ်တပ်နဲ့ဆွေးနွေးကျင်တယ်လို့ပြောကြားလိုက်တာပါ။ဒါနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကတော့ချက်ချင်းတော့တုံ့ပြန်တာမျိုးမရှိသေးပါဘူး။တကယ်လို့ဒီဆွေးနွေးမှုဖြစ်ခဲ့မယ်ဆိုရင်တော့2015ခုနှစ်ဒီဇင်ဘာလနောက်ပိုင်းကိုရီးယားနှစ်နိုင်ငံကြားမှာပထမဆုံးအကြိမ်ဆွေးနွေးပြောဆိုမှုဖြစ်လာမှာပါ။ပြီးခဲ့တဲ့မတ်လကသမရဖြစ်လာခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းမြောက်ကိုရီးယားဆူယားနဲ့ဆက်ဆက်ဆွေးနွေးမှုတွေလုပ်ဖို့အတွက်အကြံပေးထားပါတယ်။တနင်္လာနေ့ကနောက်ထပ်တရားဖြစ်စဉ်တစ်ခုမှာတော့ကိုရီးယားစစ်ပွဲကြောင့်ကွဲကွာနေကြတဲ့မိသားစုတွေပြန်လည်ပေါင်းစည်းရေးဆက်လုပ်သွားဖို့ကိစ္စကိုဆွေးနွေးဖို့အတွက်တောင်ကိုရီးယားချက်ချင်းဤအဖွဲ့ကမြောက်ကိုရီးယားနဲ့ဒီလာမယ့်ဩဂုတ်လတရနေ့ကျရင်ပါမွန်ဂျွန်စခန်းမှာဆွေးနွေးကျင်တယ်လို့အဆိုပြုထားပါတယ်ခင်ဗျာ။
တရုတ်နယ်ပေါ်ကအမေရိကန်နိုင်ငံသားပညာရှင်တဦးကိုအီရန်နိုင်ငံတွင်စစ်ဝင်ထိုးဖောက်ဝင်ရောက်မှုဆွဲချက်နဲ့ထောင်ဒဏ်10နှစ်ကြာခံဖို့အီရန်တရားရုံးတစ်ခုကစီရင်ချက်ချတဲ့အကြောင်းတရားရေးဌာနပြောခွင့်ရကမနေ့တနင်္ဂနွေနေ့မှာပြောပါတယ်ဒီကြေညာချက်အပေါ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကချက်ချင်းကန့်ကွက်ပါတယ်တရုတ်နဲ့အမေရိကန်နှစ်နိုင်ငံသားခံယူထားတဲ့အသက်38နှစ်အရွယ်ရှီယူဝမ်ကိုလွန်ခဲ့တဲ့တနှစ်နီးပါးကဖမ်းဆီးခဲ့တာလို့အီရန်တရားရေးဌာနကစီစဉ်တဲ့မီဇန်အွန်လိုင်းသတင်းဌာနကဖော်ပြပါတယ်အီရန်အစိုးရကအမေရိကန်နိုင်ငံသားတွေနောက်တခြားနိုင်ငံခြားသားတွေကိုအမျိုးသားလုံခြုံရေးနဲ့ဆိုင်တဲ့ဆွဲချက်တွေနဲ့လုံခြံဖန်ဆီးထိမ့်သိမ်းထားတယ်။အီရန်နိုင်ငံတွင်းမှာမတရားသဖြင့်ဖန်ဆီးထိမ့်သိမ်းခံရတဲ့အမေရိကန်နိုင်ငံသားအလုံးကိုမိသားစုနဲ့ပြန်လည်စုံစည်းနိုင်ဖို့ချက်ချင်းပြန်လွှတ်ပေးဖို့တောင်းဆိုတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကသတင်းဌာနတွေကိုပေးပို့တဲ့ကြေညာချက်မှာဖော်ပြပါတယ်။ ရှီယူဝမ်အပေါ်တရားရုံးရဲ့စီရင်ချက်ကိုမနစ်တနင်္ဂနွေနေ့မှာအီရန်ဒုတိယတရားသူကြီးချုပ်ဂိုလန်ဟူစိန်မိုစနီအီချေကကြေညာခဲ့တာမှလည်းအသေးစိတ်ပြောဆိုခဲ့တာမရှိပါဘူး။ရှီယူဝမ်ကိုထောက်လန့်ရေးကဖော်ထုတ်ဖန်ဆီးခဲ့တယ်။တရားရုံးကနေသူ့ကိုထောင်ဒဏ်10နှစ်ချမှတ်လိုက်တယ်လို့သာပြောဆိုခဲ့ပါတယ်။ရှိယူဝဟာသူတေသနာမှုတူဖြစ်ပြီးဒေါက်တာဘွဲ့အတွက်19ရာစုနှောင်းပိုင်းနဲ့20ရာစုအစောပိုင်းအာရှဥရောပသမိုင်းကိုစာတမ်းပြုစုနေသူဖြစ်တယ်လို့ပရင်စတန်တက္ကသိုလ်တာဝန်ရှိသူတွေကအတည်ပြုထားပါတယ်ရှင်
။ဗင်နီဇွဲလားနိုင်ငံမှာတိုက်ခန်းတွေကဥဆောင်ပြုလုပ်တဲ့လူမှုဆန္ဒခန့်ယူပွဲကိုဗင်နီဇွဲလားပြည်သူ9တန်းကျော်မဲပေးခဲ့ကြပြီးအဲ့ဒီထက်က98ရာခိုင်နှုန်းကသမ္မတမာဒူရိုရဲ့အုပ်ချုပ်မှုကိုတရားမဝင်ကြောင်းကြေညာဖို့မဲပေးခဲ့ကြတယ်လို့အဲ့ဒီလူမှုဆန္ဒခန့်ယူပွဲကိုစောင့်ကြည့်နေတဲ့ပညာရှင်တွေကပြောပါတယ်ဒီဆန္ဒခန့်ယူပွဲမှာမိကွန်း3ခုပါဝင်ပြီးမဲဆန္ဒရှင်တွေကအထူးဥပဒေပြုလွှတ်တော်တရားအစိုးပြုထားတာကိုလုံးဝလက်မခံပယ်ချခဲ့တယ်လို့စစ်တပ်အနေနဲ့လည်းလက်ရှိတည်ရှိနေတဲ့ဖွဲ့စည်းပုံကိုကာကွယ်ဖို့နဲ့မာဒူရိုရဲ့သမ္မတတပ်တန်းမကုန်ခင်မှာရွေးကောက်ပွဲကျင်းပတာကိုထောက်ခံတဲ့ဆိုပြီးတော့မေးပေးခဲ့ကြပါရယ်သမရမာဒူရူကတော့တနင်္ဂနွေနေ့ကပြုလုပ်တဲ့လူမှုဆန္ဒခန့်ယူပွဲဟာဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးတော့ပယ်ချလိုက်ပြီးတဲ့နောက်အစိုးရနဲ့လွှတ်တော်ကိုဖျက်သိမ်းပြီးဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ရေးဆွဲနိုင်မဲ့လွှတ်တော်တရက်ကျင်းပနိုင်မှုအတွက်ဇွန်လ30ရက်နေ့ရွေးကောက်ပွဲမှာထောက်ခံတယ်လို့ဆက်ပြီးတော့ပြောသွားပါရယ်ဗင်နီဇွဲလားနိုင်ငံမှာစီးပွားရေးအကျပ်တွဲတွေကြုံနေရတဲ့အချိန်အတွင်းမှာအခုလိုလူမှုဆန္ဒခန့်ယူပွဲကိုကျင်းပခဲ့တာဖြစ်ပြီးအဲဒီလိုစီးပွားရေးအကျပ်တွဲတွေကြောင့်လာပေါင်းများစွာအစိုးရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနေ့တိုင်းလိုလိုဖြစ်ခဲ့ပြီးလူတရားကျော်တည်ဆုံးခဲ့ပါတယ်တနင်္ဂနွေနေ့ကလူမှုဆန္ဒခန့်ယူပွဲအတွင်းမော်တော်ဆိုင်ကယ်စီးလာတဲ့တနက်သမားတွေရဲ့ပြစ်ခတ်မှုကြောင့်မဲပေးနေတဲ့အသက်60အရွယ်အမျိုးသမီးတဦးတည်ဆုံးပြီးတော့3ယောက်ဒဏ်ရာရခဲ့ပါတယ်ခင်ဗျာ
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေမြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်အမေရိကန်မီဒီယာတွေအပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနစ်တနင်္ဂနွေနေ့တုန်းကစိတ်ဆိုးဒေါသထွက်ပြီးသတင်းတောက်တွေဟာဒီမိုကရေစီကိုပုံဖြတ်နေတယ်လို့စွပ်စွဲပြောဆိုလိုက်ပါတယ်။တားဖြစ်သူဒေါ်နယ်ထရန့်ဂျူနီယာနဲ့ရုရှားရှေ့နေတဲ့ဦးတို့ပြီးခဲ့တဲ့နှစ်ကတွေ့ဆုံဆွေးနွေးမှုနဲ့ပတ်သက်လို့သတင်းတောက်တွေရဲ့ရေးသားမှုတွေဟာဒီမိုကရေစီကိုပုံဖြတ်နေတာလို့စွပ်စွဲပြောဆိုတာပါ။ဖခင်ဖြစ်သူရဲ့ပြိုင်ဘက်ဒီမိုကရက်သမ္မတလားဟီလာရီကလင်တန်အမှားလုပ်ထားတဲ့အထောက်အထအချက်လက်တွေရုရှားရှင်နေအမျိုးသမီးထံမှရှိတယ်လို့ကြားခံလူတဦးရဲ့စကားနဲ့ပဲဒီရှင်နေအမျိုးသမီးနဲ့တွေ့ဆုံဖို့ဒေါ်နယ်ထရန့်ဂျူနီယာဘက်ကစီစဉ်ခဲ့ပုံရပါတယ်ဟီလာရီကလင်တန်ကတော့စကားစစ်ထိုးပွဲအတွက်မိခွန်းတွေကိုတရားမဝင်ကြိုးရထားပြီးအီးမေးလ်ပေါင်း 3,300 ကိုဖျက်ဆီးနိုင်ခဲ့တယ်ဒါပေမဲ့တားဖြစ်သူဒွန်ကိုတော့အတုအယောင်မီဒီယာတွေကအထင်သေးနှိမ့်ချတယ်လို့သမ္မတထရန့်ကတွစ်တာမှာရေးသားတာပါနာမည်မဖော်တဲ့အလေအညာသတင်းရှင်းမြစ်တွေနဲ့ဘက်လိုက်ဇောင်းပေးတဲ့အတုအယောင်သတင်းတွေအလုံးနဲ့အတွအယောင်သတင်းတွေကကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီကိုပုံဖြတ်နေတာလို့သမ္မတထရန့်ကတွစ်တာမှာရေးပါတယ်။သမ္မတဘက်ကအခိုင်အမာပြောဆိုချက်ကိုအင်ပီရိုသတင်းတောင်များအသင်းကပေးချလိုက်ပြီးဒီမိုကရေစီအတွက်လွတ်လပ်ပြီးအမိခိုကင်းတဲ့သတင်းရေးသားဖော်ပြမှုအရေးကြီးတယ်လို့တုံ့ပြန်ပါတယ်။ပြီးခဲ့တဲ့2016ခုနှစ်ဇွန်လအတွင်းဒေါ်နယ်ထရန့်ဂျူနီယာနဲ့ရုရှားရှေ့နေနောက်တခြားရုရှားတချို့နဲ့နယူးယောက်မှာတွေ့ဆုံဆွေးနွေးမှုနဲ့ပတ်သက်ပြီးအမေရိကန်သမ္မတအင်ပီရိုကကာကွယ်ပြောဆိုနေတာဖြစ်ပါတယ်ရှင်။
ဥရောပသမဂ္ဂကနေဗြိတိန်နိုင်ငံခွဲထက်ရေးအတွက်ပထမဆုံးအကြိမ် EU နဲ့ဗြိတိန်ကြားအသေးစိတ်ဆွေးနွေးပွဲတွေဒီကနေ့စတင်ကျင်းပပါရယ်ခွဲထက်ရေးအတွက်လုံဆောင်စရာတွေကိုမြင်မြင်ဆန်းဆန်းဆောင်ရွက်ရမယ်အကြိမ်လို့နှစ်ဖက်စလုံးကပြောပါရယ်ဗြိတိန်ခွဲထက်ရေး၄ရက်ကြာအစည်းအဝေးဟာတိတ်ကိုအရေးကြီးတဲ့အစည်းအဝေးဖြစ်တယ်လို့အခုဆိုရင်တူးတက်မှုတွေရှိလာနေပြီဖြစ်တဲ့အကြောင်းခွဲထက်ရေးဆိုင်ရာဗြိတိန်ဝန်ကြီး David Davis ကဗယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့ဘာလီမော့ဥရောပကော်မရှင်ဌာနချုပ်မှသတင်းတောက်တွေကိုပြောပါရယ် EU ဆက်ဆက်ညှိနှိုင်းရေးမှူး Michel Barnier ကလည်းခွဲထွက်ရေးကိစ္စရဲ့ဒီအရေးအကြီးဆုံးအဓိကတော့ချက်ကိုအခုစတင်ဆွေးနွေးနေပြီဖြစ်တဲ့အကြောင်းသက်ဆိုင်ရာအခြေအနေတွေကိုစမ်းစစ်နှိုင်းယှဉ်ပြီးကောင်းမွန်တိုးတက်အောင်ဆောင်ရွက်သွားမယ်လို့ဆိုပါတယ်ညီနိုင်မှုဘာနီယာရောဝင်းကြီးဒေးဗစ်ကရောနောက်ထပ်သဘောထားသုံးတရားပြောဆိုတာမျိုးတော့မရှိပါဘူး လာမယ့်ကြာသပတေးနေ့သတင်းဌာနတွေနဲ့ဒီတွေ့ဆုံရှင်းလင်းမယ်လို့ဆိုပါတယ်ဒီသတင်းပတ်အတွင်းဆက်စပ်ညှိနှိုင်းမှုတွေဟာဗြိတိန်ခွဲတက်ပြီးနှစ်ဖက်စလုံးမှာနေထိုင်မယ်EU နဲ့ Britain နိုင်ငံသားတွေရဲ့အခွင့်အရေးကိစ္စကိုအဓိကထားမယ်လို့မျှော်လင့်ရပါတယ်။ဒါပြင် Britain ဘက်ကလက်ရှိပေးထားတဲ့ Greek code အတိုင်းလိုင်းနာရေးမူကြမ်းကိစ္စ Ireland နဲ့နေကြကိစ္စအပြင် EU တရားရုံးချုပ်ကိုအမြင့်ဆုံးတရားရုံးချုပ်အဖြစ်သတ်မှတ်ရေးကိစ္စတွေလည်းပါဝင်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။ပိုလန်ဆိုးညာရဲ့တရားရုံးချုပ်အပြောင်းလဲလုပ်မယ်အနာဂတ်အစီအစဉ်တွေနဲ့အငင်းပွားပွဲတရားရုံးပြုပြင်ပြောင်းလဲရေးတို့အပေါ်ထောက်နဲ့ချီတဲ့လူတွေမနေ့တနင်္ဂနွေနေ့ကမြို့တော်ဝါဆောအပါအဝင်တခြားမြို့တွေမှာဆန္ဒပြခဲ့ပါတယ်။ဒီစီစဉ်တွေကတရားစီရင်ရေးလွတ်လပ်ခွင့်အပေါ်ချင်းချောက်မှုလို့အတိုက်ခံတွေကရှုမြင်ကြတာပါမြို့တော်ဝါဆောမှာတော့ EU နဲ့ပိုလန်လန်တွေကိုဝှေ့ယမ်းပြီးဒီမိုကရေစီကိုကာကွယ်မယ်ဆိုတဲ့ကြွေးကြော်သံတွေနဲ့ချီတဲ့ဆန္ဒပြသူ 4,500 လောက်ရှိတယ်လို့ရဲကပြောပါတယ်နိုင်ငံတော်ငါမြို့တွေမှာလည်းလူထုချီတဲ့ပွဲလေးတွေလုပ်ခဲ့ပါတယ်ပြီးခဲ့တဲ့သတင်းဘက်ကအတီးပြုတ်ခဲ့တဲ့ဥပဒေသစ်ကိုဥရောပတမကဘက်ကလည်းဝေဖန်ခဲ့တာမှာတရားစီရင်ရေးလွတ်လပ်ခွင့်ကိုချိုးဖောက်တာလို့ပြောဆိုခဲ့တာပါဒီဥပဒေအရဆိုရင်တရားသူကြီးတွေကိုခန့်အပ်တာမှာလွှတ်တော်အမတ်တွေကအဓိကအခန်းကဏ္ဍကိုယူမှာဖြစ်ပါတယ်။ဒီအချက်ကတရားသူကြီးတွေအပေါ်နိုင်ငံရေးဩစာလွှမ်းမိုးမှုဖြစ်စေမယ်လို့အတိုက်ခံပါတီတွေနဲ့အခွင့်အရေးအဖွဲ့တွေကပြောပါတယ်။နောက်ထပ်ဥပဒေထံတစ်ခုမှဆိုရင်လည်းလက်ရှိတရားရုံးချုပ်တရားသူကြီးတွေအလုံးကိုအငြိမ်းစားပေးပြီးတရားရေးဝန်ကြီးကရွေးချယ်ခန့်အပ်မဲ့တရားသူကြီးအသစ်တွေနဲ့အစားထိုးရမှာဖြစ်ပါတယ်ရှင်
။ဖိလစ်ပိုင်နိုင်ငံမှာရေရှည်လုပ်ကင်ဖန်တီးရေးနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်သမရဒူတာတေးရဲ့အမေရိကန်ဒေါ်လာ169ဘီလီယံတန်ဖိုးရှိတဲ့အခြေခံစောက်ဝင်တည်ဆိုင်ရေးစီမံကိန်းကတရုတ်နိုင်ငံနဲ့ဆက်ဆံရေးအသစ်တည်ဆောက်သွားမှာဖြစ်ပေမဲ့ဖိလစ်ပိုင်ပြည်သူတွေကတော့ဒီပေါ်တန်မြာရှိနေကြပါတယ်။အခြေခံစောက်ဝင်ရွှေခက်ကမော်တော်ကားလမ်းတွေရထားလမ်းတွေနဲ့တခြားအခြေခံစောက်ဝင်တွေကိုသူ့ရဲ့သမရတပ်တန်းကုဆုံးမဲ့2022ခုနှစ်အထိဖန်တီးသွားမှာဖြစ်တယ်လို့သမရရော်ရီဂိုဒူတာတေးကပြောပါတယ်။ဒီစိတ်ဒီပိုင်းအားဖြင့်တော့ဖိလစ်ပိုင်နိုင်ငံမှာအဲ့ဒီလိုအဆင်ပြေချောမွေးတဲ့အခြေခံစောက်ဝင်တွေမရှိတာကြောင့်ဆက်ယုံရင်းနှီးမြှုပ်နှံမှုတွေနဲ့အလုတ်ကင်ဖန်တီးမှုတွေကိုမလုံဆောင်နိုင်ခဲ့ပါဘူးခင်ဗျာ
။တနင်္လာနေ့ညဘက်ထိတ်တန့်ရောက်တဲ့တွေကိုမတင်ခဲ့ထိုင်တဲ့ကိုအောင်တို့ကတင်ပြသွားတာပါ VOA ကနေအခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါမယ်။အမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဝန်ကြီးဌာနအရှေ့အာရှနဲ့ Pacific ရေးရာဘျူရိုကိုရီးယားနဲ့ဂျပန်နိုင်ငံဆိုင်ရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးဂျိုးဆက်ဘီယန်ဟာဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူဂျင်မင်းအောင်လိုင်းနှုတ်နဲ့တီးခြားစီတွေ့ဆုံခဲ့ပါတယ်။ဗိုလ်ချုပ်မူဂျင်မင်းအောင်လိုင်းနဲ့တွေ့ဆုံခဲ့ရမှာတော့ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းမဲ့ဇုန်ဖြစ်ရေးကိစ္စရပ်အပအဝင်ဒေသရင်းလုံခြုံရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တာပါ။မြောက်ကိုရီးယားမူဝါဒဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်တာဝန်ယူထားသူလည်းဖြစ်တဲ့မစ္စတာဂျိုးဆက်ဘျွန်းရဲ့မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့မာခင်ဖြူတွေကတင်ပြထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဝန်ကြီးဌာနအရှေ့အာရှနဲ့ Pacific ရေးရာဘျူရိုကိုရီးယားနဲ့ဂျပန်နိုင်ငံဆိုင်ရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်နောက်မြောက်ကိုရီးယားမူဝါဒဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဖြစ်တဲ့သံအမတ်ကြီးဂျိုးဆက်ဝမ်ယွန်းဟာဒီကနေ့နေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တွေ့ဆုံပြီးတော့နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။ဒီဆွေးနွေးမှုအသေးစိတ်ကိုသိရဖို့အတွက်ဆက်သွယ်မေးမြန်းခဲ့ပေမဲ့လို့နိုင်ငံတော်အတိုင်ပင်ခံရုံးပြောခွင့်ရကအသေးစိတ်မပြောနိုင်တဲ့အကြောင်းကိုတုံ့ပြန်ပါတယ်။ဒီကနေ့မနေ့ပိုင်းကဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးတဲ့နောက်တင်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းနဲ့လည်းသံအမတ်ကြီးယွန်းတီးခြားတွေ့ဆုံပါတယ်။ကိုရီးယားကျွန်းဆွယ်အရေးအာရှပစိဖိတ်ဒေသတည်ငြိမ်အေးချမ်းရေးနဲ့ကျွေးဝချမ်းသာရေးနောက်အမေရိကန်မြန်မာစစ်ဘက်ဆက်ဆံရေးပုံမတွန်းမြေကိစ္စတွေကိုသံအမတ်ကြီးကဆွေးနွေးခဲ့တယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းကလည်းမြန်မာနိုင်ငံအနေနဲ့ကိုရီးယားကျွန်းဆွယ်ကိုနျူကလ িয়ার ကင်းမဲ့ဇုန်ဖြစ်စေလိုတဲ့အကြောင်းနဲ့မြန်မာနိုင်ငံအတွင်းလက်နက်ကိုင်ပြည်ပခါတွေချုပ်ငြိမ်းပြီးငြင်းငြင်းရရရှိအောင်ကြိုးပမ်းနေတဲ့အကြောင်းတွေကိုဆွေးနွေးခဲ့တယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းရဲ့ Facebook စာမျက်နှာကနေတဆင့်ထုတ်ပြန်ထားပါတယ်။မြန်မာတက်မတော်အနေနဲ့အိန္ဒိချင်းနိုင်ငံတွေအပါအဝင်ကမ္ဘာနိုင်ငံတွေကတက်မတော်အားလုံးနဲ့ချစ်ချီရင်းနှီးမှုရဖို့ကြိုးပမ်းနေပြီးတော့ရန်သူနိုင်ငံဆိုတာမရှိဘဲမိတ်ဆွေနိုင်ငံသာရှိတယ်လို့လည်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့မြန်မာတက်မတော်အနေနဲ့အရင်စစ်ဆိုးရလက်ထက်မှာတော့ကမြောက်ကိုရီးယားကနေဒုံးလက်နဲ့နှီးပညာတွေရဖို့ကြိုးပမ်းခဲ့မှုတွေရှိတယ်လို့စီးရီးယားဆက်ဆံမှုတွေနီးနီးကပ်ကပ်ရှိခဲ့တာဖြစ်ပါတယ်။ဒါကြောင့်လည်းပဲမြောက်ကိုရီးယားနဲ့ပတ်သက်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုလေးစားလိုက်တာပေါ့အမေရိကန်ဆိုးရဘက်ကမြန်မာဆိုးရကိုအကြိမ်ကြိမ်သတိပေးခဲ့တာပါ။အခုရက်သားဆိုးရလက်ထက်မှာတော့မြောက်ကိုရီးယားနဲ့မြန်မာစီးရီးဆက်ဆံမှုတွေမရှိတော့ဘူးလို့ယူဆရတဲ့အကြောင်းတကောင်းနိုင်ငံရေးလေ့လာမှုအဖွဲ့ကကိုရဲမျိုးဟင်းကပြောပါတယ်။
လက်ရှိကတော့ကျွန်တော်2010နောက်ပိုင်းကစပြီးတော့ဗောလေမြန်မာနဲ့မြောက်ကိုရီးယားဆက်ဆံရေးနေသားတော့အရင်လိုတော့ဟိုတက်တက်ကြွကြွနဲ့ဆက်ဆံပြီးတော့သွားနေတဲ့အနေအထားမျိုးတော့မရှိတော့ပါဘူးမရှိဘူးလို့ကျွန်တော်သုံးသပ်နေပါတယ်အထူးသဖြင့် NLD အစိုးရတက်လာပြီးနောက်ပိုင်းမှာဆိုရင်ဒီမြောက်ကိုရီးယားနဲ့ဆက်ဆံရေးကလုံးဝမရှိတဲ့လောက်ကိုတွေ့ရပါတယ်ခင်ဗျာ
စစ်ဖက်ဆိုင်ရာဆက်ဆံရေးတချို့ရှိနိုင်တယ်ဆိုတော့သုံးသပ်ပြောဆိုတာတွေလည်းရှိပါတယ်ဒီပေါ်မှာဘယ်လိုထင်ပါလဲရှင
်ကျွန်တော်တို့ဥပဒေဆိုတာလက်ထက်မှာအမေရိကန်နေပြီးတော့ဒီကာကွယ်ရေးဝန်ကြီးဌာနအကြီးစားဆက်မှုလုပ်ငန်းဟိုကာကွယ်ရေးပစ္စည်းထုတ်လုပ်ရေးအရာရှိချုပ်ဖြစ်တဲ့ပြည်ထောင်စုဒီပိန်ထီကိုနောက်ကိုရီးယားနဲ့ဆက်ဆံနေဆိုတော့ယူဆချက်နဲ့ဟိုအမေရိကန်ဆက်ရှင်ပိတ်လိုက်တာကိုကျွန်တော်တို့တွေ့ရပါတယ်ပြီးတော့ဒီပြည်ရင်းကုမ္ပဏီတခုလည်းနောက်ကိုရီးယားနဲ့ဆက်ဆံနေဆိုတော့တနင်္လာနေ့မှနဲ့ကျွန်တော်တို့အမေရိကန်ဆက်ရှင်လုံးလိုက်တာကိုလည်းကျွန်တော်တို့အိုက်တော့လေ့လာတွေ့ရှိခဲ့ရပါတယ်ဒါပေမဲ့လည်းနောက်ပိုင်းမှာဒီအမေရိကန်နိုင်ငံကိုဟိုဆက်ရှင်ကလည်းပဲဖြတ်ပြေးလိုက်တဲ့အချိန်မှာတော့အဲ့ဒီသူတွေကိုလည်းတခါလဲပြန်ပြီးပြတ်ဖြတ်ပြေးလိုက်တယ်ဆိုတော့ကျွန်တော်တို့တွေ့ရပါတယ်ဗျပြန်ဆိုတော့အရင်မှာတော့တန်လျာတွေရှိနေပေမဲ့လက်ရှိအချိန်တွေအနေထားအရဆိုရင်တော့ကျွန်တော်တို့လေ့လာမိသလားဆိုရင်တော့ဆက်ဆံရေးအနေထားတော့မရှိဘူးဆိုတဲ့အနေထားမျိုးကျွန်တော်တို့တွေ့ရပါတယ်ဗျ
တမ်မက်ကြီးဂျိုးဆပ်ယွန်းဟာပြည်ခရက်သတင်းပတ်ကုံကစင်ကာပူနိုင်ငံမှာကျင်းပတဲ့မြောက်ကိုရီးယားရေးနဲ့ဒေသတွင်းလုံခြုံရေးဆွေးနွေးပွဲကိုတက်ရောက်ခဲ့ပြီးတဲ့နောက်မြန်မာနိုင်ငံကိုရောက်ရှိလာတာဖြစ်ပါတယ်။မြောက်ကိုရီးယားကဒီလအစောပိုင်းမှာအမေရိကန်ပြည်ထောင်စုအလက်စကာပြည်နယ်အထိအရောက်ပြစ်နိုင်လိမ့်မယ်လို့ယူဆရတဲ့နျူကလ িয়ার ထိပ်ဖူးတဲ့တိုက်ချင်းပြစ်ဒုံးကြီးစမ်းသပ်ပစ်လုပ်ခဲ့ပြီးတဲ့နောက်တမ်မက်ကြီးယွန်းအာရှဒေသကိုလာရောက်တာဖြစ်တယ်လို့တချင်ကမြောက်ကိုရီးယားအစိုးရနဲ့အနီးကပ်ဆက်ဆံရေးရှိခဲ့မှုတဲ့မြန်မာနိုင်ငံတစ်ခုတည်းကိုပဲတရားဝင်ရောက်တာလည်းဖြစ်ပါတယ်။အရှေ့အာရှနဲ့ပစိဖစ်ရေရာလက်ထောက်နိုင်ငံသားရေးဝန်ကြီးတာဝန်ယူခဲ့ဖူးတဲ့ဂျိုးဆပ်ယွန်းဟာမြန်မာနိုင်ငံကိုအရင်တုန်းကလည်းအချိန်တော်များများသွားရောက်ခဲ့ပြီးတော့မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်တွန်းတိုးတိုက်အားပေးလှုံ့ဆော်ခဲ့တဲ့အမေရိကန်အရာရှိတစ်ဦးပဲဖြစ်ပါတယ်ရှင်
။မခင်ဖြူတွေတင်ပြသွားတာပါ။အခုတော့မဘာသာဆိုင်မုတ်တွေဖြုတ်ဝင်ပေးတဲ့တင်ပြဆက်ရအောင်ပါ။ကရင်ပြည်နယ်နဲ့မန္တလေးတိုင်းတို့မှာမဘာသာဆိုင်မုတ်တွေကိုမဖြုတ်သိမ်းပေးတာနဲ့ပတ်သက်ပြီးနိုင်ငံတော်တန်ခတ်မဟာနိုင်ကအဖွဲ့ရဲ့ညွှန်ကြားချက်အတိုင်းဥပဒေကြောင့်အရအေးအယူဆောင်ရွက်သွားမယ်လို့သာသနာရေးဝန်ကြီးဌာနဖက်ကပြောလိုက်ပါတယ်။မဘာသာအမည်သုံးပြီးတော့လှုပ်ရှားမှုတွေကိုရပ်တန့်ဖို့အပအဝင်တနင်္ဂနွေမှာရှိတဲ့မဘာသာဆိုင်မုတ်တွေကိုဇူလိုင်လ15ရက်နေ့နောက်ဆုံးထားဖြုတ်သိမ်းဖို့မဟာနာကညွှန်ကြားထားပေမဲ့အခုအချိန်ထိတော့တစုံတရာအရအေးအယူဆောင်ရွက်တာမရှိသေးပါဘူး။တရေအပြည့်စုံကတော့ VOA မြန်မာပိုင်းသတင်းထောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်။
မဘာသာအမည်သုံးပြီးလှုပ်ရှားဆောင်ရွက်တာတွေကိုရပ်တန့်မှုအပါအဝင်မဘာသာဆိုင်ပုတ်တွေကိုဇူလိုင်လ15ရက်နေ့နောက်ဆုံးထားပြီးဖြုတ်သိမ်းဖို့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကပြီးခဲ့တဲ့မေလတုန်းကကြေညာခဲ့တာပါ။ဒါနဲ့ပတ်သက်ပြီးကရင်ပြည်နယ်နဲ့မန္တလေးတိုင်းဒေသကြီးမှာမဘာသာဆိုင်ပုတ်တွေကိုမဖြတ်သိမ်းဘဲနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ရဲ့အမိန့်ကိုလိုက်နာခြင်းမရှိတဲ့အပေါ်ဥပဒေကြောင့်အရအေးအယူဆောင်ရွက်သွားမယ်လို့သာသနာရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးမြင့်စောဝင်းကပြောပါလေ။
လောလောဆယ်ကတော့ကျွန်တော်တို့နိုင်ငံတော်တန်ခါမဟာနဂါရဲ့အမိန့်ညွှန်ကြားချက်ကိုဟိုမလိုက်နာတဲ့အနေအထားလေးဖြစ်နေတာပေါ့အဲအဲ့အတွက်တော့ဟိုကျွန်တော်တို့နိုင်ငံတော်တန်ခါမဟာနဂါဆရာတော်ကြီးရတယ်လက်ရှိအနေအထားရတော့ဟိုစောင့်ကြည့်မယ်လေအနေအထားလေးပဲရှိပါတယ်ဆုံးဖြတ်ချက်ကိုမလိုက်နိုင်တော့တဲ့ဒါမလွဲမချောင်အာဏာစက်နဲ့ရေးယူဆောင်ရဲ့ဖို့ဆိုတာတော့ဒါတော့ဟိုရှိပါတယ်ခင်ဗျာအဲကျွန်တော်တို့အမိန့်ကတော့ဒါတန်ခါအခွင့်အရေးအစဉ်အဆက်ရဲ့ညွှန်ကြားချက်ကိုဟိုငါဖောက်ပြစ်တယ်ဆိုတဲ့အတိုင်းဒါတော့သူ့လုံထိုးလုံးဒီဥပဒေတိုင်းနဲ့ဟိုဆက်လုပ်မှာဖြစ်ပါတယ်။ကျွန်တော်မိုင်းငေတော်တန်ခါမာနကအနေနဲ့ညွှန်ကြားတယ်သူတို့လုံထိုးလုံးဒီကျွန်တော်တို့ဒီလက်ရှိဒီရဲ့ဥပဒေကကျွန်တော်တို့တာဝန်အရေးအနေနဲ့ကဆရာတော်ကြီးတွေညွှန်ကြားချက်ရတာတရားဆွဲဆိုရင်ဆွဲရမယ်ဒါလောက်ပဲရှိတာပါ
မဘာသာဆိုင်ပုတ်တွေကိုမဖြတ်သိမ်းပေးနိုင်ကြောင်းမန္တလေးတိုင်းဒေသကြီးမဘာသာနဲ့ကရင်ပြည်နယ်မဘာသာအဖွဲ့တို့ကကြေညာချက်အသီးသီးထုတ်ပြန်ထားပြီးဥပဒေပေါင်းကိုကျော်လွန်ပြီးမဟာနာရဲ့ကြေညာချက်တစ်ခုတည်းနဲ့မဘာသာဆိုင်ပုတ်တွေကိုအကြမ်းဖက်ဖြိုခွင်းရင်းဖြစ်ပေါ်လာမယ့်နောက်ဆက်တွဲပြဿနာတွေဟာအစိုးရတာဝန်ဖြစ်တယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်မဘာသာဆိုင်ပုတ်တွေကိုလုံးဝမဖြုတ်ပေးနိုင်သလိုဒါနဲ့ပတ်သက်ပြီးဥပဒေအရအရေးယူမယ်ဆိုရင်လည်းဂယုမဆိုင်ဘူးလို့မန္တလေးတိုင်းဒေသကြီးအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဆရာတော်ဗဒ္ဒနာရတကမိန့်ပါတယ်
။အဲဘက်ကမပြုတ်ဘူးဗျ။အဲဘက်ကဘလို့နီးလည်းမမပြုတ်ဘူး။သူတို့အတင်းအဓမ္မနာပြုတ်ရင်တော့လည်းမသိဘူးပေါ့လေ။သူတို့သဘောထားကတော့ပြညာချက်အတိုင်းပဲစမ်းဖို့မပြုတ်ဘူး။မဘာသာအမိနဲ့ပဲဆက်လက်ရက်တည်မယ်။ဥပဒေကြောင့်ရရေးယူဖို့ဆိုတာတော့ဒကမကြီးသူတို့ကဒီဇူလိုင်လ15ရက်မှမပြုတ်ဘူးဆိုရင်16ရက်ဆိုရင်တရားမဝင်တော့ဘူးပို့သူတို့ပြညာချက်ရ။ဘုံဘယ်နေပြောရရင်တော့ဦးဇင်းတို့မန္တလေးတိုင်းက10ပါလက်မှတ်ထိုးထားတယ်။ ဦးဇင်းပါဝင်မဦးဇင်းလည်းပါပါတယ်အဲ့တော့သူတို့ရေးယူမယ်ဆိုလည်းယူဖမ်းမယ်ဆိုလည်းဖမ်းဦးဇင်းတို့ဖမ်းလို့လက်သမီးဆောင်90ရာ6လနဲ့3နှစ်တိထောင်ထောင်ချခွင့်ရှိတယ်အောင်ကြပါလို့နောက်ပိုင်းကစူရာပူရာတွေကတော့ဦးဇင်းတို့တာဝန်မယူဘူးဟာဦးဇင်းတို့လည်းမစားဘူ
းမဘာသာဆိုင်ပုတ်တွေကိုမဖြုတ်သိမ်းပေးတဲ့အပေါ်ဖန်ဆီးအေးအေးမှုတွေလုံးလို့ဖြစ်ပေါ်လာမဲ့နောက်ဆက်တွဲကိစ္စရပ်တွေကိုတာဝန်မယူဘူးလို့လည်းမဘာသာဆရာတော်ဗတ္တနာရတကဆိုပါတယ်မဘာသာအမည်နဲ့လှုပ်ရှားဆောင်ရွက်မှုတွေဆက်ရှိနေရင်ပြည်ထောင်စုဝန်ကြီးဌာနအနေနဲ့ဥပဒေအရအမြန်ဆုံးအေးအေးဆောင်ရွက်ဖို့လဲမေလ23ရက်နေ့ကထုတ်ပြန်တဲ့မဟာနာရဲ့ကြေညာချက်ထဲမှာဖော်ပြထားတာပါဒါပေမဲ့မဘာသာဆရာတော်တချို့ကတော့ပြည်ရေးဌာနအနေနဲ့အခြေအနေကိုနားလည်ပြီးအရေးယူတာမျိုးလုပ်မှာမဟုတ်ဘူးလို့ပြည်တွင်းမီဒီယာတွေကိုဖြေကြားထားတာလည်းရှိပါတယ်။မဘာသာအဖွဲ့ဟာ2014ခုနှစ်ဇန်နဝါရီလအတွင်းမှာပထမဆုံးအကြိမ်ညီလာခံခေါ်ယူဖွဲ့စည်းခဲ့တာဖြစ်ပြီးဒီအဖွဲ့မှာယဟန်တန်ဃာတွေရောလူပုဂ္ဂိုလ်တွေရောပါဝင်တာဖြစ်ပါတယ်။အမျိုးဘာသာသာသနာကာကွယ်စောင့်ရှောက်ရေးဆိုပြီးအမျိုးသားရေးလှုပ်ရှားမှုတွေမှာဦးစီးဦးဆောင်ပြုခဲ့ပြီးမဘာသာအဖွဲ့တွေကဦးဆောင်သူတချို့ဟာလူမျိုးရေးဘာသာရေးအဓိကယုံတွေဖြစ်အောင်လုံဆောင်မှုတွေရှိခဲ့တယ်လို့စွပ်စွဲခံနေရတာပါလက်ရှိ NLD အစိုးရတက်လာပြီးတဲ့နောက်မဘာသာအဖွဲ့နဲ့အာဏာပိုင်တွေကြားတင်းမာမှုတွေပိုကြီးလာခဲ့သလိုလူမျိုးရေးဘာသာရေးအသွင်ဆောင်တဲ့အမျိုးသားရေးလှုပ်ရှားမှုတွေလည်းခက်စိတ်စိတ်ဖြစ်လာတာဖြစ်ပါလိမ့်ရှင
်မမြင်မြင်ခိုင်တဲ့ပြေဖို့သွားတာပါအခုတော့ပြည်ရင်းညှိနှိုင်းရေးတင်ပြဆက်ရအောင်ပါညညွတ်တော်တိုင်ရင်သာလူမျိုးများဖက်ဒရယ်ကောင်စီ UNFC ဟာအစိုးရငြိမ်းချမ်းရေးကော်မရှင်အဖွဲ့နဲ့ထပ်မံတွေ့ဆုံမှုစီစဉ်နေတယ်လို့အဖွဲ့ထဲကခွဲထွက်သွားတဲ့တိုင်ရင်သာအဖွဲ့တွေပါဝင်တဲ့မြောက်ပိုင်းတိုင်ရင်သာလက်နက်ကိုင်အဖွဲ့တွေနဲ့ချိတ်ဆက်လှုပ်ဆောင်သွားဖို့စီစဉ်နေပါတယ်။အင်အားကြီးမားတဲ့အဖွဲ့ကြီးဖြစ်တဲ့ UNFC ပြိုကွဲခဲ့တဲ့နောက်ပိုင်းရက်တီချက်နဲ့လှုပ်ဆောင်ချက်တွေကို VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကနေသတင်းပေးပို့ထားပါတယ်။
UNSC ဟာအစိုးရငြိမ်းချမ်းရေးကော်မရှင်နဲ့လာမယ့်ဇူလိုင်လ20ရက်နေ့ရန်ကုန်မြို့မှာအလို့သဘောတွေ့ဆုံသွားဖို့ပြင်ဆင်နေပါတယ်။အစိုးရငြိမ်းချမ်းရေးကော်မရှင်နဲ့တွေ့ဆုံမှုမှာ UNSC အနေနဲ့မူလကတင်ပြထားတဲ့အချက်၉ချက်ကိုဆက်လက်ဆွေးနွေးသွားမှာဖြစ်တယ်လို့ UNSC ရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးက VOA ကိုပြောပါတယ်
။ကျွန်တော်တို့ဒီစီရင်နဲ့လက်ဆောင်ရင်းနဲ့ပြေဖို့ဆွေးနွေးတယ်ပေါ့အလို့သဘောနဲ့ကျွန်တော်တို့ပြင်ထားတဲ့ဆွေးနွေးချက်၉ချက်ပေါ်မှာစီစဉ်ပြီးတော့စဉ်းစားသိပြီးတော့ဆွေးနွေးကြမယ်လို့ဒီချက်ကဆိုတော့ဒီပေါ်ကြည့်ရဲ့ SDA နဲ့ဆွေးနွေးဖို့ကျွန်တော်အစ်ဒီမှာတစ်ခုမှငါအစီအစဉ်ပြရတာဆိုတော့
အစိုးရကုစရယ်ဖွဲ့နဲ့မတွေ့ဆုံမီ UNSC ဖွဲ့ခေါင်းဆောင်တွေဘက်ကလမ်းမဲ့တွေ့ဆုံမှုမှာရက်လက်ကောင်းတွေပေါ်ထွက်လာဖို့မျှော်လင့်နေတယ်လို့ပြောကြားကြတယ်လို့ UNSC ဘက်ကဆိုပြထားတဲ့တောင်းဆိုချက်တွေဟာအစိုးရဖွဲ့နဲ့သဘောထားကွဲလွဲမှုမရှိတဲ့အတွက်ကောင်းတဲ့ရက်လက်ရနိုင်တယ်လို့လည်းအစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့ခေါင်းဆောင်ဦးအောင်စိုးကပြောပါတယ
်ဒီတင်ပြချက်ကူချက်ကကျွန်တော်တို့နှိမ့်နိုင်ခဲ့တာအားကြီးရှိပါအဲ့မှာလည်းကျွန်တော်တို့သဘောထားကွဲလွဲမှုအခြေချက်ရှိပါစကလုံးအပြောင်းလဲလေးတွေပဲရှိပါတယ်
ကျွန်တော်တို့အစိုးရဘက်ကတော့ငြိမ်းချမ်းရေးပတ်သက်လို့ဒီတိုင်းပဲသွားနေပါပါကျွန်တော်တို့ကဒီပေါင်းစုံနဲ့ကြိုးစားနေပါပါနှိမ့်နိုင်လည်းနှိမ့်နိုင်တဲ့အဖြစ်ထွက်လာမှာပေါ့နှိမ့်ဆက်ပါတယ်ရင်တော့နှိမ့်ဆက်ပြီးတော့ခွင့်အားဖွဲ့ထိုးမယ်ဆိုပြီးလက်ပတ်တင်းတစ်ခါတွက်ခဲ့ပြီပဲ
ပြီးခဲ့တဲ့ဇွန်လ30ရက်နေ့တုန်းကလည်း UNSC ရဲ့နိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းရေးကိုယ်စားလှယ်ဖွဲ့ DBR နဲ့အစိုးရငြိမ်းချမ်းရေးကော်မရှင် PC တို့အလို့သဘောတွေ့ဆုံခဲ့ကြပါတယ်။တချိန်တည်းမှာပဲ UNSC အနေနဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ချိတ်ဆက်လှုပ်ဆောင်သွားဖို့ UNSC ဥက္ကဋ္ဌနိုင်ဟန်သာခေါင်းဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာမြောက်ပိုင်းဒေသဘက်ကိုသွားရောက်ဖို့စီစဉ်နေပါတယ်။ UNSC ဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ခဲ့တဲ့အဖွဲ့တွေအနေနဲ့ UWSP ဝက်ပြည်သွေးစည်းညီညွတ်ရေးပါတီကနေဦးဆောင်တဲ့မြောက်ပိုင်းဖွဲ့စဉ်နဲ့ပူးပေါင်းခဲ့တာဖြစ်ပြီးအဲ့ဒီအဖွဲ့တွေအနေနဲ့ NC လမ်းကြောင်းကိုလက်မခံပဲငင်းချမ်းရေးလမ်းကြောင်းတစ်ခုကိုဖော်ဆောင်သွားမယ်လို့ကြေညာချက်ထုတ်ပြန်ထားတာပါငင်းချမ်းရေးလမ်းကြောင်းမတူပေမဲ့လည်းတူညီတဲ့ဘက်မှာလက်သွဲလှုပ်ဆောင်သွားဖို့ရည်ရွယ်ထားတာဖြစ်တယ်လို့ UNSC ရဲ့ပြောရေးဆိုခွင့်ရှိသူနိုင်အောင်မငေးက VOA ကိုပြောပါရစေ
那白马没车的，那其他你直接加个二十元钱的，是吧？专门的车来的，这个是租的车嘛，租来租的，你直接给我们租车分享的。啊，你如果他租你的车，租也二十元的，那白马没车的，租车这个二十元的，你怎么加的啦？
UNSC အနေနဲ့ကတော့ NC လမ်းကြောင်းတိုင်းဆက်လက်ရှောက်လှမ်းသွားမယ်လို့ဇွန်လကိုမှကျင်းပခဲ့တဲ့အဖွဲ့ရဲ့ညီလာခံကနေဆုံးဖြတ်ခဲ့ကြတာပါ။ညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC ဖွဲ့တွင်မှကချင်လူမျိုးရေးဖွဲ့ KIU တန်ပလောင်လူမျိုးရေးသားဦး TNL MNDAA ကုကသဖွဲ့နဲ့ဝမျိုးရဖွဲ့ချုပ် WNO ဖွဲ့တို့နှုတ်ထွက်ခဲ့ပြီးလက်ရှိမှာ NNSP မုံမြင့်တပ်ပါတီ KMPP ကရင်နေမျိုးရသုတ်သက်ရေးပါတီ SSVP ရှမ်းပြည်သုတ်သက်ရေးပါတီ ANC ရခိုင်မျိုးရကောင်စီနဲ့ LDU လာဟုဒီမိုကရက်တစ်အစည်းအရုံးစတဲ့အဖွဲ့၅ဖွဲ့တာကြံရှိနေတာဖြစ်ပါတယ်ခင်ဗျာ
နိုင်ကုန်းအိမ်ပါရှင်အခုတော့ထမ်းရောက်တရားမဝင်ရွှေပြောင်းအလို့သမားတွေကိုဆက်ရွက်ဆက်ရန်အထောက်အထားတွေထုတ်ပေးမဲ့သတင်းတင်ပြပါမယ် ထိုင်းနိုင်ငံမှာအလုပ်လုပ်ကင်နေတဲ့တန်းနဲ့ချီရှိတဲ့တရားမဝင်ရွှေ့ပြောင်းအလုပ်သမားတွေအနေနဲ့လာမယ့်ဇူလိုင်လ24ရက်နေ့ကစပြီးထိုင်းနိုင်ငံရဲ့ခရိုင်82ခုမှာတရားဝင်အလုပ်သမားဖြစ်နိုင်ဖို့အထောက်အထားတွေစတင်ထုတ်ပေးပြီးတော့မှဖြစ်ပါတယ်။ဒါကြောင့်မြန်မာအလုပ်သမားတွေအနေနဲ့အထောက်အထားဆောင်ရွက်စရမ်းတွေထုတ်ယူကြဖို့အလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့တွေကတိုက်တွန်းနှိုးဆော်လိုက်ပါတယ်။အပြည့်စုံကတော့ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းထောက်မိုက်အေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံတွင်းမှာတန်းနဲ့ချီပြီးတရားမဝင်နေထိုင်အလုပ်လုပ်ကင်နေတဲ့မြန်မာလူသမားတွေအနေနဲ့ထိုင်းလူသမားဝန်ကြီးဌာနကနေထုတ်ပြန်ထားတဲ့ကြေညာချက်အရဇူလိုင်လ24ရက်နေ့ကနေစပြီးခရိုင်82ခုရဲ့အလုပ်သမားအလုပ်ကင်ရှာဖွေရုံးနေမှာထောက်ခံစာတွေထုတ်ပေးတော့မှာပါ။ထိုင်းဆိုရရဲ့အထူးကင်းလွတ်ခွင့်အဖြစ်ခွင့်ပြုချက်ရထားတဲ့အခွင့်အရေးအတိုင်းတရားဝင်လူသမားတွေအဖြစ်ရပ်တည်နိုင်ဖို့အတွက်လုပ်ရမယ့်အခြေအနေတွေကိုလည်းရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကအခုလိုရှင်းပြပါဗျာ။အ
လုပ်သမားဝန်ကြီးဌာနလက်အောက်ခံရုံးပေါင်းကျွန်တော်ခုနကရှိတဲ့တော့အားလုံးလုံးလေးအားလုံးဖွင့်ပေးမယ်။အဲ့မှာပိတ်ရမရှိခဏကလေးမရှိပဲနဲ့ဝန်ထမ်းတွေစောင့်ပေးမယ်။အလုပ်ရှင်ရဲ့အလုပ်သမားလာပြီးမှတရင်ပို့ရမယ်။ပိတ်တာနဲ့သူကထောက်ခံတာပေးလိုက်မယ်။အဲ့ထောက်ခံတာကိုကန်ဆောင်နေမှညမပြပြန်။သတ်ဆုတဲ့အလုပ်ပြန်ဝင်ဒီနေ့နဲ့တစ်ထိုင်းနဲ့ဆက်ကင်းပြီးသားသူပြီးရင်တွေးစစ်ဝတ်ပါမယ်လို့အဲ့ဒါတရားဝင်အလုပ်သမားဖြစ်သွားပြီ။အကယ်၍အဲ့လမ်းကိုမသွားနိုင်တဲ့လူညမပြမပြန်ချင်းဘူးဆိုရင်ညမအစိုးရနဲ့ထိုင်းနိုင်ငံမှာထိုင်းအစိုးရနဲ့သဘောတူမလာဖွင့်ထားတဲ့စခန်း၆ခုရှိနေတယ်စီရင်ထုတ်ပေးညာ
နိုင်ငံသားရွှေပြောင်းလူသမားတွေအတွက်ဥပဒေအသေးထွက်လာပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံတွင်ဖမ်းဆီးမှုတွေဖြစ်ခဲ့ပြီးတောင်းတဲ့ချီရှိတဲ့မြန်မာတွေနေရာပြန်ခဲ့ကြပါတယ်ဒါပေမဲ့အဲ့ဒီတဲကအလို့သမားအတော်များများကတော့မြန်မာပြည်ထဲမှာနိုင်ငံကုလက်မှတ်တွေပြန်လုပ်ပြီးထိုင်းနိုင်ငံမှာအလို့ပြန်လုပ်ဖို့အတွက်ပြန်လာကြတာဖြစ်တယ်လို့လည်းအလို့သမားတဦးကဆိုပါတယ်နိုင်ငံကုလက်မှတ်ကတော့အနည်းမြန်ပေါ်မူတည်ပြီးငွေကြေးကုန်ကြပုံကိုလည်းပြောပြပါတယ်
။ဖာမအကြောတော့ကိုမျိုးမှတ်ဖို့တင်တဲ့သလုံးရဖာမလုံးရဖာမလုံးရအခုအနည်းငါးပေါင်ပွဲအများတစ်ပိန်ပွဲနဲ့နှစ်ရက်ဆောင်အများကြတော့အနည်းကြတော့၃လလောက်ဆောင်။ကြာတော့ပတ်စုလို့အကောပြန်တက်ကြပဲလူရ
။နေဆက်ကနေဘန်ကောက်ကိုတက်ပြီးအလုလုချင်ကြတာဟာဘန်ကောက်မှာကအချိန်ပိုကျင်းနဲ့ဆိုတနေ့ကိုအမျိုးသမီးတဦးကိုဘတ်ငွေ400လောက်ထိရရှိကြတဲ့အလုပ်တွေရှိကြတယ်လို့အမျိုးသားတွေကတော့နှစ်ပတ်တစ်ချိန်မှာဘတ်ငွေ5000 6000တဲ့မနေရတာတွေရှိတာကြောင့်ထိုင်းနိုင်ငံမှာပဲအလုပ်လုပ်ချင်ကြတယ်ဆိုပြီးဘန်ကောက်တက်ဖို့အတွက်နိုင်ငံကုလက်မှတ်လုပ်နေတဲ့လူငယ်တဦးကအခုလိုပြောပြပါဗျာ
400လောက်ရမင်းကလေးရောနောက်ကြိုင်လက်15ရက်73ရက်လောက်5000 6000ရဆိုတော့အဲ့တော့ဘန်ကောက်လုံးက
ြအဖမ်းဆီးတွေဖြစ်လာပြီးတဲ့နောက်နေရပြန်ကြတဲ့မြန်မာတွေ36,000ကျော်လောက်ရှိပြီဆိုပြီးအစိုးရဘက်ကထုတ်ပြန်တဲ့သတင်းတွေကသိရှိရပေမဲ့နောက်ပိုင်းမှာနေရပြန်သူနှဲပါသွားတယ်လို့လည်းရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ကဦးအောင်ကျော်ကဆိုပါတယ်အခုဆိုရင်ထိုင်းနိုင်ငံကထုတ်ပေးတဲ့ပန်းရောင်ကတ်ရှိသူတွေနဲ့နိုင်ငံကုလက်မှတ်တွေလုလာကြတယ်လို့လည်းဦးအောင်ကျော်ကပြောပါတယ
်ပန်းရောင်ပတ်ရှိတဲ့ပုဂ္ဂိုလ်တွေကကိုယ့်ရဲ့နိုင်ငံအစိုးရကထုတ်ပေးတဲ့ပတ်စုပ်ပါလာမယ်ဆိုရင်သူတို့ကဗီဇာအဖက်ကိုပြောင်းပြီးမယ်လို့ပြောတဲ့ကြောင်းအဲ့လိုပြောင်းလာတဲ့လူတွေတော်တော်များနေပါသေးတယ်
ထိုင်းနိုင်ငံကထုတ်ပေးတဲ့ပန်းရောင်ပတ်အလုလုခွင့်လက်မှတ်ကိုင်ဆောင်ထားသူတွေဟာ9သိန်းကျော်လောက်ရှိပြီးလက်ရှိမှာတော့ပန်းရောင်လုလုခွင့်လက်မှတ်ကိုင်ဆောင်ထားသူတွေကမြန်မာအစိုးရကလုပ်ပေးတဲ့မိသူမိဘဖြစ်ကြောင်းအထောက်အထားစာအုပ်ဖြစ်တဲ့ CI ကို38,000ကျော်ကသာပြုလုပ်ကြတာရှိသေးတယ်ဆိုပြီးမြန်မာအစိုးရထုတ်ပြန်တဲ့သတင်းတွေကသိရှိရပါတယ်တကယ်တော့အဲ့ဒီ CI စာအုပ်ကိုမှတ်ပုံတင်သကောင်စင်းမရှိသူတွေကသာတွားလုပ်ကြတာဖြစ်ပြီးတစ်ချိန်မှာတရားဝင်နိုင်ငံကုလက်မှတ်ကိုလည်းပြန်လုပ်ရအောင်မှာပါဒီအတွက်မှတ်ပုံတင်တဲ့သကောင်စင်းရှိတဲ့အလုပ်သမားတွေကတော့တခါတဲ့နိုင်ငံကုလက်မှတ်ကြီးကိုသာသွားလုပ်ဖို့အတွက်နေရပြန်နေကြတာလည်းဖြစ်ပါတယ်။ဒိုင်းဆိုရကတော့ရပောင်း180အတွင်းမှာသူတို့ရဲ့ဥပဒေပါအချက်လက်တချို့ကိုဆိုင်းငံ့ထားကတရားဝင်အလုပ်သမားတွေဖြစ်အောင်လှုပ်ဆောင်ဖို့အတွက်ခွင့်ပြုပေးထားတာပါ။ဒီအတွက်နေဆက်ဂိတ်တွေမှာအဖမ်းဆီးတွေလည်းရပ်နားထားတာတွေလည်းတွေ့ရပါတယ်။နှစ်ကုန်မှာဒီဥပဒေအသက်ဝင်လာပြီးနောက်ပိုင်းမှာတော့အလုပ်ရှင်တွေဘက်ကနေအရင်ကလိုအလုပ်သမားတွေထံကနေအလုပ်လုပ်ခွင့်လက်မှတ်တွေနိုင်ငံကုလက်မှတ်တွေသိမ်းဆည်းတာမျိုးတွေလုပ်ခဲ့ရင်လည်းတရားဥပဒေအရအလုပ်ရှင်တွေကိုပါအရေးယူသွားမယ်လို့ဆိုထားပါတယ်။ဒီအတွက်မြန်မာတွေအတော်များများဟာနေရပြန်ပြီးနိုင်ငံကုလက်မှတ်တွေပြန်လုပ်နေတာကြောင့်နေဆက်မျိုးတွေမှာနိုင်ငံကုလက်မှတ်လုပ်နေသူတွေအများပြားရှိနေတာပါ။ထိုင်းဆိုရကတော့ပြတ်ထန်းထားတဲ့ဥပဒေတွေကိုရပ်ပေါင်း180ဆိုင်းငံ့ပြီးဒီနှစ်အကုန်မှာတော့ဥပဒေအတိုင်းစတင်အကောင့်ထည့်ဖော်သွားမယ်လို့လည်းထုတ်ပြန်ထားပါတယ်ရှင်
။မအေးအေးမပါရှင်။ PO မြန်မာပိုင်းကထုတ်လွှင့်ချက်တွေကို Democratic မြန်မာအတန် DVB ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေနေ့စဉ်ည10:00နာရီနဲ့မနက်9:00နာရီအစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မိနစ်30နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုကြည့်ရှုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး D ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ18ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကို line to meter 25 30နဲ့50တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့အနုပညာလောကကသတင်းတွေကိုစူးစီးတင်ဆက်ထားတဲ့တက်တန့်ရောင်သတင်းလောကအစီအစဉ်တွေကိုနားဆင်ကြရမှာပါ။ဒါအပြင်ဒီကနေ့ညမှာနားဆင်ရမယ့်သူယုံကြည်ရအစီအစဉ်ထဲမှာကတော့
လလမှုလလချင်းဟာသူတပားမထိခိုက်စီဘူးသူတပားအပေါ်ကိုသူတပားဆိုးကျိုးတရားမှုမရှိဘူးသူလို့ရှိရင်ဒီလလမှုကကောင်းတယ
်ခုခံအားကျဆင်းမှုကုဆတ်ယောဂခန်းစားနေရသူတွေကိုကူညီပေးနေတဲ့ကိုရစားရဲ့အမြင်တွေကိုသူယုံကြည်ရအစီအစဉ်မှာပြောပြသွားဖို့ရှိပါတယ်အခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်American နိုင်ငံခြားရေးဌာန International Visitor Leadership အစီအစဉ်နဲ့မြန်မာနိုင်ငံအတွက်သီးခြားပြုလုပ်ပေးတဲ့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းအဖွဲ့များပူးပေါင်းပါဝင်နိုင်ရေးအတွက်ရည်ရွယ်ပြီးမြန်မာနိုင်ငံကအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းနယ်ပယ်ကကိုယ်စားလှယ်၄ဦးကိုဖိတ်ကြားပြီးတော့မတ်လ31ရက်နေ့ကနေဧပြီလ23ရက်နေ့အထိ American နိုင်ငံမှာလာရောက်လေ့လာခွင့်ပြုခဲ့ပါတယ်ဒီအစီအစဉ်မှာပါဝင်ခဲ့တဲ့ကြောက်ဖြူလူမှုကွန်ရက်အဖွဲ့ကသတင်းနဲ့ပြန်ကြားရေးတာဝန်ခံလည်းဖြစ်ကိုပိုင်တပ်ပုံဗီဒီယိုရိုက်ကူးရေးလုပ်ငန်းလုပ်ကိုင်နေသူလည်းဖြစ်တဲ့ကိုထွန်းထွန်းနိုင်ကိုအမေရိကန်မှာရှိနေစဉ်ဆက်သွယ်မေးမြန်းထားတာကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
အမေရိကန်နိုင်ငံကအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေကိုလေ့လာဖို့အတွက်တခြားအဖွဲ့ဝင်၃ဦးနဲ့အတူလိုက်ပါလာတဲ့ကိုထွန်းထွန်းနိုင်ဟာလူမှုရေးလုပ်ငန်းနဲ့ကိုပိုင်စီးပွားရေးလုပ်ငန်းတွေကိုလုပ်ကိုင်နေသူဖြစ်တဲ့အပြင်ဗီဒီယိုအလွတ်သတင်းတောက်အဖြစ်လည်းလုပ်ကိုင်နေသူဖြစ်ပါတယ်။သတင်းသုံးပတ်ကြာအမေရိကန်လေ့လာရေးခီးစဉ်အပေါ်သူ့ရဲ့အမြင်တွေကိုအခုလိုစပြောပါတယ
်။ကျွန်တော်ဗာစီနဲ့အမြင်ပြောရမယ်ဆိုတော့ကျွန်တော်ကဒီစီစဉ်ကကောင်းတယ်လို့ပြောရမယ်ခင်ဗျာ။ကောင်းပေမဲ့ကျွန်တော်တို့ကဒီစီစဉ်ကအကုန်လုံးယူလို့မရဘူးဖြစ်နေတယ်နည်းပညာပိုင်းဆိုင်ရာဘောနော်။သူတို့မှာဒီမှာဒီအသေးစားလာစားစီးပွားရေးလုပ်နေတာလေအဲဘယ်လိုပြောရမလဲတော်တော်စီးစနစ်ကြပါကြနေပါခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာအခုမှစနေတဲ့အတိုင်းရှိတယ်ဘာမှဖွေးစည်းပုံတော့တိကျတော့မရှိသေးဘူးဆိုတော့နောက်ပြီးတော့ဤပညာပိုင်းဆိုင်ရာကလည်းတော်တော်မြင့်နေပြီးကျွန်တော်တို့စီနေကတော့အလှမ်းတော်တော်ဝေးသေးတယ်အဲအဲ့ဒီတော့အလှမ်းဝေးတယ်ကျွန်တော်တို့ယူသင့်တလောက်ပဲယူလို့ရမယ့်အခြေအနေပဲရှိသေးတယ်ခင်ဗျာဒါပေမဲ့အဲသူတို့နဲ့တွေ့ဆုံဆွေးနွေးတဲ့ရှိမှာပြောတဲ့တော့ဆိုရင်တော့အာကျွန်တော်လည်းကိုယ်ဒေတာရောက်ရင်တော့ပြောတဲ့တဲ့စကားတော့ရှိလာတော့ဗျာရှိလာတော့အနည်းဆုံးအစင်းကတော့ဒီရွာတွေကိုဆင်းလို့ပြောဒီဒေတာခဏနဲ့တွေ့တဲ့ရှိမှာပဲပြောဒီနိုင်ငံတနိုင်ငံအဓိကပြန်ပြီးတိုးတက်လာဖို့ဆင်းနေလဲတဲ့ကလွမြောက်လာဖို့အတွက်ကတော့ဒီအသေးစားလာစားအဓိကကီးလို့ကျွန်တော်တို့မြင်ထားပါခင်ဗျာအဲ့လိုပဲမြင်လာပါခင်ဗျာ
ကိုတွန်းနိုင်ပြောတာဒီဟိုကိုယူနိုင်တာကနည်းနည်းလေးအကန့်အသတ်ရှိနေတယ်ဆိုတာကကိုတိုင်းပြည်အခြေအနေကြောင့်လားဒါမှမဟုတ်ကိုယ့်ရဲ့စီးပွားရေးလုပ်ငန်းအခြေအနေကြောင့်လားကိုကွဲခြားမှုရှိသေးသလား
ကွဲခြားမှုကတော့ရှိပါတယ်ခင်ဗျာကွဲခြားမှုရှိတယ်ဆိုတာကအဲသူကန့်သတ်မှုရှိတယ်ဆိုတာကဒီအစိုးရကဒီအမေရိကန်အစိုးရကန့်သတ်တာတော့မဟုတ်ဘူးခင်ဗျာကျွန်တော်တို့စီမားကဆင်းရဲသေးတယ်နောက်ပြီးတော့ဒီဘက်ကနီးပညာဘိုင်းဆိုင်ရာပေါ့အဲ့ဒါကိုပြောတာပါခင်ဗျာကျွန်တော်ပြောဆိုလို့ရှိရင်ကနီးပညာဆိုလိုက်မမီနိုင်သေးဘူးကျွန်တော်တို့စီကလူတွေကလေသမားအတွေကစအဓိကဒီအသေးစားလာစားကိစ္စမှာလဲနောက်ပြီးတော့ဒီလုံနေတဲ့ government အစိုးရအစအာနောက်ပြီးတော့လုံးဝ train network ကောင်းကောင်းမရှိသေးဘူးခင်ဗျအဲ့လိုမမြင်ထားတော့ခင်ဗျအဲ့ဒါ live မမြင်နိုင်ဆိုအဲ့ဒါပြောတော့ခင်ဗျကျွန်တော် solution က
ဟုတ်ကဲ့ကိုထွန်းနိုင်အဲ့တော့ဟိုစောစောပြောတဲ့ဒီဟိုမြန်မာနိုင်ငံမှာဒါအားလုံးသိကြတဲ့အတိုင်းပဲဟိုပြည်ပြောင်းလဲမှုတွေအခုမှစတာဟိုနောက်ပြီးတော့အသေးစားနဲ့အလတ်စားဆိုတဲ့ SME ဆိုတဲ့ဝေါ်ဟာရကဘာမှပြည်မှာရောက်လာတာဟိုပါပေါ့မကြသေးဘူး2012လောက်ကမှရောက်လာတဲ့သဘောဖြစ်နေတာဟိုဆိုတော့ဟိုဒါဟိုအစပဲရှိသေးတယ်ပေါ့နော်ဆိုတော့ဒါပေမဲ့ အခုဒီမှာကိုကလည်းဒီမှာသူတို့ပြောပြတာအမေရိကန်မှာပြောပြတာလည်းတွေ့ရမြန်မာပြည်မှာကိုရှိခဲ့တဲ့အတွေ့အကြုံတွေကလည်းရှိရရှိနေပြီပေါ့နော်။နောက်မှ issue စဉ်ထွန်းလို့လို့ဒီ SME ကဏ္ဍကိုကန်နေတဲ့အစိုးရဘက်ကလူတွေလည်းပါတယ်ဆိုတော့တကယ်လို့သူတို့ဒီဟာတွေဖွံ့ဖြိုးဖို့အတွက်အကြံပေးမယ်ဆိုရင်ဘာတွေများအစိုးရကိုအကြံပေးမယ်ဆိုရင်ပေါ့နော်။ဟိုဟိုအခုကိုတီးသလောက်လက်လမ်းမီသလောက်လေ့လာမီသလောက်အတိုင်းအတာနဲ့ပဲပြောကြမယ်ဆိုရင်တပည့်စီးပွားရေးလုပ်ငန်းကိုကိုကိုယ်တိုင်လုပ်နေတဲ့သူတူအနေနဲ့ဘာတွေများဖြစ်မလဲ။
ပါရမြာဖြစ်တင်တယ်ဆိုရင်ဒီမေခွန်ကတော့ကောင်းတော်တော်ကောင်းပါတယ်ခွေအဲမအကြီးစင်းနဲ့လေသူကလည်းဒီ100ယောက်ဖြစ်နေတယ်ဖြစ်နေတယ်ဆိုတော့ကျွန်တော်တို့ကဒီတိုင်းကူးသွားနေတဲ့ program တော့ဒါဘဟိုဗောမိသားစုညီကူမောင်နှမတို့ဖြစ်နေကြပြီခင်ဗျအဲ့ဒီတော့ကျွန်တော်တို့ဆွေးနွေးကြတယ်ဗောနော်မအကြီးစင်းကျွန်တော်ဒီကိစ္စတခုဘယ်လိုလုပ်ကြမလဲအမတို့အစိုးရစီကလည်းအဲဘယ်လိုပြောရမလဲအစီအစဉ်ကလည်းကူဒီအစိုးရလက်ထက်မှာပဲသူတို့ကဒီ law ဘိုင်းဆိုင်အောင်ကျွန်တော်ထင်တယ်ကြည့်ရတာအသက်သွင်းတာတော့အသက်မဝင်သင့်ဘူးလားမသိဘူးခင်ဗျအဲ့တော့အကြံညာပေးရှင်တာကတော့သူကျွန်တော်တို့အကြံညာနဲ့ကျွန်တော်တို့ဒီဆွေးနွေးရဆိုတော့မိုင်းအစီအစဉ်ကလည်းတော်တော်များများဘူးတော့အချင်းပြပါခင်ဗျသူကလည်းအများကြီးအတွေ့အကြုံရပါပြီဆိုတော့သူတော့ကျွန်တော်တို့လည်းအများကြီးတောင်းနေတယ်ဆိုတော့ဟိုဒီ SME ဒီ CMD ဒီအစိုးရရဲ့ဥစ္စာတော့အချင်းပြတော့တွေ့ထင်ပါတယ်ခင်ဗျာကျွန်တော်နေနဲ့
ကိုထွန်းနိုင်ကအခုဒီဒီဘက်မှာရောက်နေတော့ဒီသူတို့ကိုတင်နန်းနဲ့ကြော်လွန်ပြီးတော့သူတို့အဲ့လိုမျိုးဒီမီဒီယာကိုကမီဒီယာခင်ဗျာလုပ်နေလုပ်ငန်းတွေကအခုမီဒီယာနဲ့ကြီးပဲတက်ဆိုင်နေတာဟိုတဘောက
ဟုတ်ကဲ့ဒါ
ကုန်လုပ်ငန်းပဲဖြစ်ဖြစ်เนาะဒီ
ဟုတ်ကဲ့မှန်ပါတယ်ခင်ဗျာဟုတ်ကဲ
့ဆိုတော့ခင်ဗျာအဲ့ဒါကိုဘယ်လိုချိတ်ဆက်မလဲဘာပြန်ရောက်သွားရင်ဒီကယူလာတဲ့တင်နန်းဒီကတင်ကြားလိုက်တဲ့အနေနဲ့
ချိတ်ဆက်မလဲဆိုဟုတ်ကျွန်တော်ကချက်ဘူးဆိုရှင်နဲ့ဟိုတင်နန်းနဲ့ပြန်ကြားရတောင်းကဖြစ်တယ်ကျွန်တော်ဟိုရအောင်ကျွန်တော်တို့ဒီမှာ sharing ပြန်လုပ်ပါမယ်ခင်ဗျာနေကလူတွေတော့ကျွန်တော်ထင်တယ်ဒီအတိအလေးဖက်တွေကို sharing လုပ်ဖို့အစီအစဉ်ရှိပါတယ်ခင်ဗျာပြန်ပြီးတော့လေကျွန်တော်ရဲ့အတွေ့အကြုံကိုပြန်ပြီးတော့အဲ့မှာဒီလိုလိုရှိတယ်ကိုဒေတာမှာတော့ဒီကတင်လိုက်တဲ့စေခုမှာတော့၃ခုလောက်ကိုဒေတာအတွက်ကြိုက်တယ်အဲ့လိုပဲပြန်ပြီးတော့လုပ်ဖို့စီစဉ်ရှိပါခင်ဗျာကျွန်တော်ထင်တယ်စေခုရလာကျွန်တော်စေခုရအောင်စေခုသူတို့မကြိုက်သေးတာရှိသေးတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ
့ဒါပေမဲ့စေခုသူတို့ချပြမယ်ဒါပေမဲ့ကိုဒေတာနဲ့ကြိုက်တော့ဒီတစ်ခုပဲကြိုက်တယ်လို့အဲ့လိုပဲကျွန်တော်ကဟိုအချက်ဟိုအရေးတွဲနဲ့ချပြလို့မှဖြစ်ပါမယ်ခင်ဗျာအဲ့လိုပဲမြင်ပါတယ်ခင်ဗျာကျွန်တော်မြင်ရတော့
နောက်တစ်ခုကခင်ဗျာကြောက်ဖြူရဆိုလို့ဒီကြောက်ဖြူရင်းနဲ့စီမံကိန်းရှိတဲ့နေရာဖြစ်နေတယ်။ရခိုင်ပြည်သည်မြန်မာပြည်မှာတည်ရန်ဇာတာတွေအများကြီးထွက်တဲ့ဒေသဖြစ်တယ
်
။ဟောစီးပွားရေးလုပ်ငန်းလည်းအဲ့လိုမျိုးရေနဲ့စီမံကိန်းတွေပါတယ်၊စိတ်ကန်းတွေပါတယ်၊တေချာကြကြနာနာစောက်ပြီးစီးပွားရေးလုပ်ငန်းလည်းအများကြီးလုပ်လို့ရတဲ့နေရာဖြစ်တယ်။အိန္ဒိယတို့ဘာတို့ဘက်ကဒီရေချောင်းကနေကုန်တွေတင်ပို့ရောင်းချလို့ရတဲ့လမ်းကြောင်းတွေရှိတယ်။ဒါပေမဲ့ဖွံ့ဖြိုးမှုအရာကြည့်မယ်ဆိုရင်ရခိုင်ပြည်ကဖြစ်တင်တဲ့လောက်ဖြစ်မလာဘူ
း။ဆိုတ
ော့အဲ့ဒီဟာတွေနဲ့ပတ်သက်လို့ရောကိုထွန်းထွန်းနိုင်အခုဒီအမေရိကန်မှာရှိနေတော့အဲ့ဒါတွေနဲ့ချိတ်ဆက်ပြီးတော့ဟိုပေါ့မေကွန်မေးတာပဲဖြစ်ဖြစ်နီလန်းလေးတွေကိုကိုကတွေးကြည့်တာမျိုးအဲ့လိုမျိုးတွေရောချိတ်ဆက်ပြီးစဉ်းစားမိတာတွေရှိသလား။
ရှိပါတယ်ခင်ဗျာအာဒါကကျွန်တော်တို့ကဘယ်လိုပြောရမလဲဟိုပေါ့သားသမီးမကောင်းမိဖကောင်းမိဖမကောင်းသားသမီးကောင်းပုံစံဖြစ်နေတာပေါ့ဒါအရင် government လုပ်ခဲ့တဲ့ effect တွေပေါ့ကွာကျွန်တော်တို့ဆက်လက်ခံစားနေရတာတော့အရင်သူတို့ MOE ကအဲ့ဒီတွေကထိုးလာတဲ့ကိစ္စတခုပါကိုရအခုလက်ရှိချိန်ဒီမှာဖြစ်လာတယ်ဆိုတော့ကျွန်တော်တို့ရတဲ့လောက်တော့ကျွန်တော်တို့တွန်းလို့ကသူမှ MOE ထိုးထားတဲ့မစာချုပ်မှာကဟိုဘလို့ဆိုတော့ကျွန်တော်တို့လည်းမသိတော့အဲ့လောက်ထိတွန်းလို့ရချင်မှရတော့ခင်ဗျအဲဒုတိယတစ်ချက်အနေနဲ့ကျွန်တော်ကအာကိုဒေတာလူတို့ဆင်းရဆင်းတယ်ဒါပေမဲ့အခုလောလောဆယ်ဒီအမေရိကန်ဆွေရနေရတဲ့ဒီမြန်မာနိုင်ငံဟိုစီးပွားရေးလမ်းကိုဖွင့်လိုက်တယ်နောက်ပြီးတော့ကျွန်တော်မလာခင်တလားလောက်ကပဲကြောက်ဖူမှာဒီ Chevron Company ပေါ့အဲရေနံနဲ့တပတ်တောင်ဝင်တဲ့ရှာရဲအမှုထိုးလိုက်ပြီးရှာပွေးလုပ်နေတယ်လုပ်နေတယ်ဆိုတော့အမေရိကန်ဝင်လာရင်တော့နည်းနည်းအေးကိုဒေတာတွေရောဒီမှာတွေ့တဲ့ရှင်မှာတော့ကျွန်တော်ပြောပြတာပေါ့ဗျာဒီလိုလာရင်ဟိုဘာသာစကားအမေရိကန်ဆွေရလည်းပြောပါတယ်သူတို့ကမြန်မာနိုင်ငံမှာ investment လာလို့ရင်မြန်မာနိုင်ငံရဲ့စကားကိုသူတို့ company ကအဓိက investment လာလို့ company နဲ့အဲမြန်မာစကားကိုတောင်းတင်ပေးပါ yes ကိုထမင်းစားယူတာအဆင်ပေါ့ဗျာအဲ့အဆင်တော့တင်ပေးမယ်လို့တစ်ဆယ်ပြောတယ်နောက်တစ်ချက် data ခံ logo တွေကိုဒီတင်နာနေပို့ပြီးတော့ဒီသူတို့လုပ်မဲ့ company မှာကျွန်တော်လည်းပြောတယ်ဗျာငါတရားမှာဒုတိယတင်90ခန်းလောက်ဖြည့်ရင်ပြီးပြီဒီ scale လေးပါလေဖြည့်သွားအောင်အဲ့လိုတင်ပြီးတော့အဲ့လိုမျိုးလုပ်ပြင်တော့အဆင်ပြေပါတယ်လို့အဲ့လိုပြောထားတယ်အဲကြောင့်ဒီနောက်ပိုင်းပွင့်လင်းလာရင်ဒီအစိုးရဖြစ်လာရင်တော့ဒီဖက်တော့နည်းနည်းတိုးတက်လာမလို့ကျွန်တော်မြင်ထားပါခင်ဗျာ
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီစီစဉ်ကအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဘာအကြောင်းတွေဆွေးနွေးကြမလဲဆိုတာနားဆင်ကြည့်ရအောင်ပါရှင်
ရရှိခံရုံတိုင်းဝန်ကြီးချုပ်ရဲ့ဒီတက်မတော်ကာဝေးဦးစီးချုပ်အခန်းကဏ္ဍနဲ့ပတ်သက်လို့မှတ်ချက်စကားအပေါ်မှာ တမရော်ကနေပြီးတော့ကြီးညာချက်တွေထုတ်ကန့်ကွက်လာတဲ့နောက်ဒီစကားအပေါ်မှာရန်ကုန်တိုင်းဝန်ကြီးချုပ်ကတောင်းပန်ရတဲ့အထိဖြစ်ခဲ့ရပါတယ်။ NLD အစိုးရနဲ့တမရော်ကြားဆက်ဆံရေးအခြေအနေအထူးသဖြင့်တော့ဒီ NLD အစိုးရအလေးထားဆောင်ရွက်နေတဲ့တမရော်နဲ့အမျိုးသားရင်ကြားစီဆိုတာဘယ်အထိခီးပေါက်နေပြီလဲဆိုတာမေးခွန်းဖြစ်လာပါတယ်။ဒီကြောင့်အခုအင်ကာနိတ်ဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလူသူတွေ VOE ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေချုပ်တင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်မိမိတို့မင်းများလူရာဆွေးနွေးလူရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ် VOE ရဲ့ဖုန်းနံပါတ်က1-232-382-9994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမင်းများကြမဲ့သတင်းရှင်တွေကိုကြည့်ကြပါလိမ့်မယ်
မနေ့ပြန်အင်္ဂါနေ့ည9:00နာရီတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်အခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသည်များစီစဉ်ရဲ့အလဲပါ internet ကွန်ရက်တစ်ခုထဲမှာပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးအပြန်အလှန်ဆက်သွယ်နိုင်တဲ့ internet of things အတူကောက် IoT အကြောင်းကိုမဆူမြတ်မွန်က blogger တွေပြောသည်များစီစဉ်မှာတင်ပြချပါရရှင်
ပိုင်းထွက်သမျှပစ္စည်းတော်တော်များများကိုကြည့်လိုက်ရင်လေအင်တာနက်ကိုချိတ်ဆက်နိုင်တဲ့ Internet of Things ပစ္စည်းတွေဖြစ်လာကြပြီကိုသားညုံဦးရေ
ဟုတ်ပါဗျာအင်ကအပူအေးချိန်နဲ့ thermostat ကိရိယာကနေပြီးတော့အင်တကားတို့ရေခဲတက်တာတို့ wish shot set တို့လိုမျိုးအင်သုံးပစ္စည်းတွေကစမော်တော်ကားတွေအထိအားလုံးအသစ်ထွက်တာကြည့်လိုက်လို့ရှိရင် Internet နဲ့ချိတ်ပြီးတော့ကိုယ့်ရဲ့ smartphone ပေါ်ကတစ်ဆင့်လှမ်းသွင်းလို့ရနိုင်တဲ့ဆိုတာတွေကြီးပဲဗျာ
ညနှုန်းမြင့် Internet ဆက်သွယ်မှုဆိုတာတကူးတကားတော့ပြောနေစရာမလိုအောင်လို့ Internet တွေကမြန်လာကြတယ်Wi-Fi ကျိုးမဲ့ internet ချိတ်ဆက်လို့ရတဲ့ပစ္စည်းတွေပို့ပြီးတော့များလာတယ်။နောက်လူတိုင်းနှိပါ smartphone ကိုတုံးနေကြတဲ့ခေတ်ဖြစ်နေတော့နှိပညာလောကမှာဒီအတူကောက် IoT လို့ပြောနေကြတဲ့ Internet of Things ကလူတွေရဲ့နေ့စဉ်ဘဝထဲမှာတဖြည်းဖြည်းရောက်လာနေတာကိုသားညုံရဲ့။ဘာပစ္စည်းမဆိုဒီ internet ချိတ်နိုင်တယ်ဆိုလို့ရှိရင် IoT လို့ပြောလို့ရပြီလေ။ internet ကွန်ရက်တစ်ခုထဲမှာပစ္စည်းတစ်ခုနဲ့တစ်ခုချိတ်ထားနိုင်တဲ့အဲ့ဒီ IoT ရဲ့အဓိကထူးခြားချက်ကတော့အပြန်အလှန်ဆက်သွယ်နိုင်တယ်ဒီနည်းပညာအရပြောရင်တော့ဆက်တစ်ခုကပို့လိုက်တဲ့ data အချက်လက်တွေကိုတခြားဆက်တွေကလက်ခံနိုင်တယ်တုံ့ပြန်နိုင်တယ်အများနာလည်အောင်လွယ်လွယ်ပြောမယ်ဆိုရင်တော့တစ်ခုနဲ့တစ်ခုစကားပြောနိုင်ခိုင်းနိုင်ညွှန်ကြားနိုင်ကြတယ်ပေါ့ရှင
် internet ကိုချိတ်နိုင်တာတွေနဲ့မဟုတ်ဘူးဒီ smartphone smart tv smart ရေကဲတက်တာ smart coffee ဖြော်ဆက်ကိုမှဝစ်ဆင်ပြီးတော့ကိုယ့်ရဲ့ကျန်းမာရေးကိုစောင့်ကြည့်ပေးတဲ့ဆက် smart လက်ပတ်နာရီဆိုပြီးတော့ smart ပစ္စည်းတွေမျိုးစုံတွေ့နေရတာစမတ်သွားတိုက်တိုင်တော်မှာရှိသေးတယ်။အဲ့ဒါတွေအားလုံးကအင်တာနက်ကွန်ရက်ထဲမှာတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးတော့အပြန်အလှန်အမိတ်ပြီးခန်းနိုင်အောင်လည်းလုပ်ထားကြသေးတယ်မဟုတ်လား။အဓိကကတော့ smartphone ပေါ့ဗျာ။ကိုယ့်ရဲ့ smartphone ပေါ်ကနေပြီးတော့ရှိသမျှ smart ပစ္စည်းတွေကိုလှမ်းပြီးတော့ထိန်းချုပ်လို့ရတယ်။မော်တော်ကားတွေကအပူအေးပေးဆက်တို့၊သချင်းဖွင့်ဆက်တို့ကိုတော့မှအဝေးကနေပြီးတော့လှမ်းဖွင့်လို့ပိတ်လို့ရတယ်လေ
။အဲ့ဒါကြောင့် Internet of Things အတွက်ဒီ smartphone တွေကအဓိကအရေးပါတဲ့ပစ္စည်းတွေဖြစ်လာနေတယ်လို့Pocket Now ဆိုတဲ့နည်းပညာ website က editor Jamie Rivera ကပြောတာချင
်း Years ago it was the computer. The computer was the center of your lifestyle. Now it's your smartphone. Your smartphone connects to your provides your audio, gives you your email.
ဟုတ်ရင်ဒီတွေကတော့ကိုယ့်ရဲ့သွားလာနေထိုင်မှုမှာကွန်ပျူတာတွေကအဓိကနေရာမှာရှိခဲ့ပါတယ်။အခုတော့ smartphone တွေဖြစ်ကုန်ပါပြီ။ smartphone ကနေသချင်းဖွင့်ချက်ကိုလှမ်းဖွင့်နိုင်ပိတ်နိုင်တယ်။ email ပို့နိုင်တယ်။သတင်းတွေကြည့်နိုင်ဖတ်နိုင်တယ်။ကိုအလုပ်တွေအများကြီးပြီးသွားအောင်လုပ်ပေးနိုင်အောင်လည်းမကပါဘူးတခြားကိစ္စတွေအများကြီးကိုလည်းလုပ်ပေးနိုင်ပါတယ
်အဲ့လိုလုပ်ပေးနိုင်ဖို့မှာအဓိကအရေးကြီးတာကတော့ app လို့အတူကောက်ခေါ်ကြတဲ့ application တွေပါ internet ကနေတစ်ဆင့်တစ်ခုနဲ့တစ်ခုချိတ်ပြီးတော့မှအပြန်အလှန်ဆက်သွယ်နေကြရတဲ့ဆိုတာကလည်းအဲ့ဒီပစ္စည်းတွေနဲ့ဆိုင်တဲ့သက်ဆိုင်ရာ app တွေကို smartphone ထဲမှာထည့်ပြီးတော့သုံးကြတာပါapp မျိုးစုံထည့်ထားတဲ့ smartphone တွေကပြောရမယ်ဆိုလို့ရှိရင်တော့ command center ကုတ်ကဲရေးဌာနချုပ်လိုပဲအားလုံးကိုဒီဘဝကနေပြီးတော့ထိန်းချုပ်ပြီးတော့ခိုင်းလို့ရနေလို့လေ
Internet of Things ကြောင့်လူတွေပေါ်မှာ smartphone တွေရဲ့လှမ်းမမှုကပိုတော့မှကြီးလာအောင်ပဲလို့နည်းပညာကျွမ်းကျင်သူတိုင်းကတော့ခံမှန်းနေကြတာပဲဗျ
။ The smartphone is only going to be more predominant the more useful it is to the person. For certain people it's not about content consumption. For certain people it's about
smartphone တွေကပိုပြီးတော့လှမ်းမိုးလာပါအောင်မယ်။သုံးတဲ့သူတွေအတွက်အသုံးဝင်လာအောင်မှာပါ။တချို့သူတွေအတွက်က smartphone တွေပေါ်မှာစာဖတ်ဗီဒီယိုကြည့်လို့ရတာလောက်နဲ့တင်မကျေနပ်နိုင်ကြတော့ပါဘူး။ဒီ smartphone နဲ့ဘာတွေထပ်လုပ်လို့ရနိုင်သေးလဲဆိုတာမျိုးပိုပြီးတော့အသုံးချနိုင်မယ့်နည်းလမ်းတွေကိုရှာကြပါရစေ။ဟိုရင်တုန်းကတော့ smartphone တွေနဲ့လူတွေကြားမှာအသုံးဝင်မှမလားဆိုတဲ့အချက်ကအတားဆီးလို့ဖြစ်ခဲ့ပါတယ်။ internet ကတဆင့်ချိတ်ဆက်နိုင်တဲ့ IoT ကြောင့်အသုံးဝင်တယ်လို့ပြောလို့ရလာပါတယ
်။ internet ကွန်ရက်ထဲမှာအခုလိုမျိုးကိုပိုင်သုံးပစ္စည်းတွေမျိုးစုံချိတ်ဆက်တဲ့ဒီ internet of things ကဘလောက်ထိစိတ်ချရသလဲဆိုတဲ့လုံခြုံစိတ်ချမှုပိုင်းနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်တာတွေကလည်းများလာတယ်ဗျ။အထူးသဖြင့်ဂျာကနေဝင်ပေါက်ပြီးတော့ချက်လက်တွေခိုးတာတို့ online တိုက်ခိုက်တာတို့တွေကမကြာခဏဆိုသလိုကြားနေရတော့ ကိုချိတ်ထားတဲ့ပစ္စည်းတစ်ခုတည်းကိုကြားနေပြီးတော့ခိုးဝင်လို့ရသွားပြီဆိုရင်ကိုယ့်ရဲ့ထဲမှာချိတ်ထားတဲ့တခြားပစ္စည်းတွေတည်းကိုပါကြားဖောက်ဝင်ဖို့လွယ်သွားပြီဆိုတော့ဒါကိုစိတ်ပူကြတာမဆုမမွေ
Internet of Things ကပစ္စည်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်ပေးပြီးတော့သုံးတဲ့သူတွေအဆင်ပြေအောင်လွယ်အောင်လို့အဝေးကနေလှမ်းထိန်းချုပ်နိုင်အောင်လုပ်ပေးတာမှန်ပေမဲ့ကိုသားညုံပြောသလိုပဲဒီလုံခြုံရေးဘိုင်းမှာတော့ဟာကွက်တွေအများကြီးရှိနိုင်တယ်လေကိုရဲ့ internet line ကလုံခြုံနေဆိုရင်တော့မှပစ္စည်းတစ်ခုခုမှဒီလုံခြုံရေးဟာကွက်ရှိနေတယ်ဆိုလို့ရှိရင်ဒီအကွက်ဆောင်နေတဲ့ hacker တွေကအခွင့်အကောင်းယူသွားနိုင်တယ်ဆိုတာကို Michigan တက္ကသိုလ်ကပညာရှင်တွေကလောလောလတ်လတ်ပဲစမ်းသပ်ပြီးတော့တက်တည်ပြခဲ့ကြသေးတယ်ရှင်မလ14ရက်နေ့တော့ Michigan တက္ကသိုလ်ကသုတေသီတွေထုတ်တဲ့ကြေညာချက်ထဲမှာဆိုရင် $5 တန်း speaker တစ်ခုကိုသုံးပြီးတော့မှ internet နဲ့ချိတ်ထားတဲ့ smartphone တွေရ sensor တွေ motor car တွေဒီကျန်းမာရေးနဲ့ကိုယ်လက်လှုပ်ရှားမှုအခြေအနေတွေကိုတိုင်းပေးတဲ့ Fitbit လိုမျိုးကိုမှဝတ်ထားရတဲ့ပစ္စည်းတွေကိုဈာကနေပြီးတော့ hack လုပ်နိုင်ခဲ့တယ်လို့ပြောထားတယ်ရှင
် internet ချိတ်နိုင်တဲ့ပစ္စည်းတိုင်းမှာသူနဲ့ဆိုင်တဲ့ account တွေရှိပါတယ်သက်ဆိုင်တဲ့ app တွေကိုသုံးနိုင်ဖို့လည်း account တွေရှိကြပါတယ်အဲ့ဒီအကောင့်တွေမှာခမားခက်တဲ့ password တွေကိုပေးထားတဲ့နဲ့ဆိုတာကိုပညာရှင်တိုင်းကအကြံပြုထားကြတယ်ရ။နောက်ဒီသက်ဆိုင်ရာပစ္စည်းတွေရဲ့လုံခြုံရေးနဲ့ပတ်သက်တဲ့ software update ရှိမရှိမကြာခဏစစ်ကြည့်ပြီးတော့ရှိတဲ့ဆိုလို့ရှိရင် update လုပ်ဖို့ကိုလည်းအရေးကြီးပါတယ
်။ကိုယ့်အိမ်က internet router ကိုလည်းအဲ့လိုပဲစိတ်ချရအောင်လုပ်ထားတဲ့လို့ပြောကြပါသေးတယ်။ဒီ internet ချိတ်ဆက်နိုင်မဲ့ပစ္စည်းတွေထုတ်တဲ့ company တွေနဲ့ internet လုံခြုံရေးဝန်ဆောင်မှုပေးနေတဲ့လုပ်ငန်းတွေအနေနဲ့လည်းအပြန်အလှန်ပူးပေါင်းပြီးတော့မှဒီပစ္စည်းတွေထုတ်ထဲကကိုလုံခြုံစိတ်ချရအောင်လို့လုပ်ပေးဖို့လိုတယ်လို့ဤပညာလုံခြုံရေးပညာရှင်တွေကလည်းထောက်ပြကြပါတယ်။နောက် internet of things ကနောက်ဆိုလို့ရှိရင်ပို့ပြီးတော့မှတိလာသုံးလာကြတော့မှဆိုတော့IoT ပစ္စည်းတွေနဲ့ပတ်သက်ပြီးတော့အစိုးရတွေဘက်ကနေပြီးတော့လည်းလုံခြုံရေးဆိုင်ရာသတ်မှတ်ပြဋ္ဌာန်းချက်တွေကိုလုပ်သင့်ပြီလို့တိုက်တွန်းမှုတွေလည်းပို့ပြီးတော့တွေ့လာနေရပါတယ်ရှင
်။မဆုမြတ်မော်စီစဉ်မီကိုသားညို့ကိုညင်းတင်ဆက်ခဲ့တဲ့ blogger တွေပြောသမျှအစီအစဉ်ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါ။ဒီတစ်ပတ်မှာတော့အမှုပညာလောကကသတင်းတူတူထထွားတွေကိုခွကြောအောင်လင်းကစူးစီးတင်ဆက်ထားပါတယ်ရှင်။
ကမ္ဘာ့ကျဉ်လက်တေဂီတာလောကမှာကျေးမြင့်ဆုံးပေးခံရသူကတော့အဆိုတော် Garth Brooks ပဲလို့ American Seaway Magazine Forbes မှာဖော်ပြထားပါတယ်။အခု2019ခုနှစ်အတွင်း Garth Brooks ရဲ့ဝင်ငွေကဒေါ်လာတန်း60ရှိပါတယ်။ဒီပုဂ္ဂိုလ်ကတရက်ထဲမှာပဲစင်မြင့်တစ်ခုပြီးတစ်ခုလှည့်ပြီးတော့ဖျော်ဖြေနိုင်တဲ့သူပါ။ဒုတိယဝင်ငွေကောင်းဆုံးကျဉ်လက်ဂီတာသမားကတော့ Kenny Chesney ဖြစ်ပြီးဒီနှစ်သူ့ဝင်ငွေက 42.5 တန်းရှိပါတယ်။သူကကဘာကျော် Apple Computer နဲ့ Corona Beer ကြောင့်တွေကိုလည်းလက်ခံရကူပေးပြီးသူ့ရဲ့ကိုပိုင် Blue Chair Bay ဆိုတဲ့ RAM ရက်ကလည်းဝင်ငွေကောင်းပါတယ်။ Kenny Chesney ရဲ့လောက်ကနေကတ်ပြီးတော့လိုက်လာတဲ့သူကတော့ Luke Bryan ပါ။သူကဒေါ်လာ42တန်းဒီနေ့ဝင်ငွေရှိပါတယ်။အသက်90ကျော်နေပေမဲ့လည်းစိုးအားလည်းမကျဝင်ငွေလည်းမကျပဲအောင်မြင်မှုကိုထိန်းထားနိုင်သူကတော့ကျဉ်လက်ဂီတရဲ့ဘီယံမလို့တင်စားခံရတဲ့ Dolly Parton မှာသူ့ရဲ့ဝင်ငွေက38တန်းရှိပါတယ်။တကယ်တော့ဝင်ငွေကောင်းဆုံးကျဉ်လက်ဂီတပညာရှင်10ဦးရဲ့ဒီနေ့ဝင်ငွေစုစုပေါင်းကဒေါ်လာ366တန်းရှိပြီးတော့မနစ်ကတက်စားလို့ရှိရင်ရော့ကျလာတာပါ။ပြီးခဲ့တဲ့နှစ်တုန်းကဆိုလို့ရှိရင်393တန်းတောင်ရှိခဲ့ပါတယ်။ဒီဝင်ငွေတွေကတော့မြန်မာကျဉ်လက်ဂီတအမှုပညာရှင်တွေအတွက်အတက်စရာလားအာရစရာလားဆိုတာစဉ်းစားစရာပါပဲ American Soror တွေဝင်ငွေကောင်းတဲ့အကြောင်းပြီးတဲ့အခါအဲ့ဒီကောင်းတဲ့ဝင်ငွေတွေကိုပြန်ပြီးတော့လှူတဲ့သူတူလဲတွေ့ရပါဦးမယ်သူကတော့ Pop ဆိုတော့ McDonald's ပါအာဖရိကတိုက်ကမာလာဝီနိုင်ငံရဲ့ဒုတိယအကြီးဆုံး Plantia မြို့မှာအဆိုတော် McDonald's ရဲ့ထောက်ပံ့မှုနဲ့ကလေးစေယုံတစ်ခုကိုဇူလိုင်လ17ရက်နေ့ကဖွင့်လှစ်ခဲ့ပါတယ်မလာဝီတမရကိုရန်အဲ့ဒီပွဲကိုတက်ရောက်ခဲ့ပြီးတော့မိခင်ဆက်ရဲ့နမူနာပြရုပ်တစ်ခုပဲလို့ဆိုတော့မက်ဒေါ်နာကိုတင်စားခေါ်ဝေါ်ခဲ့ပါတယ်ဒီဆေးရုံကိုမာစီဂျိမ်းဆေးရုံလို့ခေါ်ပါတယ်မာစီဂျိမ်းဆိုတာကမက်ဒေါ်နာရဲ့မွေးစားသမီးရဲ့နာမည်ပါသူ့မှာမလာဝီနိုင်ငံကမွေးစားထားတဲ့ကလေး2ဦးရှိပါတယ်အဲ့ဒီဆေးရုံမှာကလေးခွဲစိတ်ကုသမှုနဲ့ကလေးယောဂအထူးကုလုပ်ငန်းတွေအပြင်ကလေးကျန်းမာရေးနဲ့ဆိုင်တဲ့ဆေးပညာလေ့လာရေးတွေလည်းလုပ်နိုင်အောင်စီစဉ်ထားတာပါအမှုပညာဖန်တီးမှုဆိုတာတက်ပြီးတော့လွတ်လပ်ပါလေ။စိုက်တဲ့ပစ္စည်းကိုအသုံးပြုပြီးတော့ဖန်တီးနိုင်ပါလေ။ဂျပန်နိုင်ငံတိုကျိုမြို့ကဟီရီတိုမိုခိမူရာကတော့ ရေသရဝါတွေကိုအသုံးပြုပြီးတော့ဖန်တီးတဲ့အနုပညာရှင်တူပါသူရဲ့အနုပညာပြကန်းမှာရွှေငါအကောင်8000လောက်နဲ့တခြားရေသရဝါတွေစုံစုံလင်လင်ပေါင်းဝဲပါတယ်စိတ်ဝင်စားစရာဂီတနောက်ခံအလင်းရောင်ပေးမှုမျိုးစုံနဲ့ရေသရဝါတွေရဲ့လှုပ်ရှားမှုတွေကိုပေါင်းစပ်ပြီးဖန်တီးတင်ဆက်ထားတာကြောင့်လူတွေသိပြီးတော့သဘောကျကြပါတယ်ဒီငါပြတဲ့အနုပညာဖန်တီးမှုကိုခိမူရာဆန်တင်ဆက်လာတာ10နှစ်ရှိပါပြီဂျပန်ပါဝင်တခြားနိုင်ငံတွေမှာလည်းခင်းကျင်းပြသနေတာမို့နှစ်စဉ်တန်းနဲ့ချီတဲ့ပြည်သက်တွေအားပေးနေကြပါတယ်အလုပ်တွေတိတ်များပြီးတော့သပင်ညက်ဖို့တောင်ချိန်မရပဲဖြစ်နေပါသလားခင်ဗျာစိတ်မပူပါနဲ့9မိနစ်အတွင်းအပီးညက်ပေးမဲ့စန်တဆိုင်နယူးယောက်မြို့လေကောင်မှာဖွင့်ထားပါပြီ9မိနစ်ကတိတ်မြန်လွန်းနေဆိုရင်လဲ10မိနစ်ဒါမှမဟုတ်15မိနစ်ပေါ့ဒေါ်လာ20ပဲကျပါတယ်ခင်ဗျာမြန်လဲမြန်မယ်တန့်လဲတန့်မယ်ဒီဆိုင်ကနယူးယောက်မြို့မှာဖွင့်ထားတဲ့ဆိုပေမဲ့ဂျပန်ဆိုင်မှာဂျပန်နိုင်ငံက QB House ဆိုတဲ့စံတဆိုင်ခွဲပါဟောင်ကောင်စင်ကာပူထိုင်ဝမ်စတဲ့အာရှနိုင်ငံတွေမှာဆိုင်ခွဲပေါင်း660ရှိပြီးတော့နယူးယောက်မြို့ကဆိုင်ခွဲကတော့အာရှရဲ့အပြင်မှာပထမအဦးဆုံးဖွင့်တဲ့ဆိုင်မှာနောက်ထပ်ဆိုင်ခွဲတစ်ခုကိုလည်းနယူးယောက်မြို့လေကောင်မှာဒီနှစ်ထဲမှာထပ်ဖွင့်ဖို့စီစဉ်ထားပါတယ်လာမယ့်9နှစ်ကနေပြီးတော့10နှစ်အတွင်းအမေရိကန်ပြည်ထောင်စုမှာ QB House ဆိုင်ခွဲပေါင်း50အထိဖွင့်နိုင်ဖို့ကြံထားတာပါခင်ဗျာ
ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနက်တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, oh yeah. Oh yeah, oh yeah.
ကတန်ရောင်တဲ့လောအစီအစဉ်ကိုကိုကျော်အောင်လွင်ကစူးစီးတင်ပြတော်တာပါရှင် VOA မြန်မာပိုင်းကနေ EDM 3အင်္ဂလိပ်စာသင်ခန်းစာတွေကိုရေဒီယိုကနေနေ့စဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလိုဗီဒီယိုအစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလည်းကြည့်ရှုလေ့လာနိုင်ပါတယ်ရှင
် Well Myanmar has manyGreat products and services that are very attractive to the United States.
နိုင်ငံရေးလုံနာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျေးမှုဆိုတာသူတို့အတွက်ကစိတ်မှုလေဈေးကလည်းဒုံညင်းအင်ကြီးလောက်သွား
The possibility of a great transformation is in sight for our country. An important stepThat will take us nearer to a truly revolutionary.
Yeah, nice. I know. Then, pull your cake out. But Gaza, then, my knee, yeah. Gaza, then, I win, 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 win the shot, yeah. Because, but some of my young shot, when the buying, zero young shot.
You mean, then, I'm gonna go. We eat, eat, see, go. Look, guy, then, quite a lot of win. See, boy, is saying, yeah, Chinese, pretty, pretty good. A person, then, he'll need, yeah, but, ma. See, boy, he's gonna go. Totally, be any bad. This season, go. Viewer, internet, Samian, na. Burmese.voanews.com မှာလည်းတင်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
ဒီအေးရဲ့တင်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်ခန္ဓာနာတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါခုတစ်ပတ်အစီအစဉ်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လုံခြုံရေးအဖွဲ့တခုဖြစ်တဲ့ခုခံအားကြဆင်းသူဝေဒနာရှင်တွေကိုအကူအညီပေးနေတဲ့အဖွဲ့ကကိုရစားရဲ့အမြင်ကိုနားဆင်ကြရပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်ရှင်
ကျွန်တော်ဘာလို့ယုံလဲကျွန်တော်တို့ဒီအခြေခံအဖြစ်လွတ်လပ်မှုနဲ့မေတ္တာတရားကိုယုံလို့ဗျာဟိုလွတ်လပ်မှုနဲ့မေတ္တာတရားချိတ်ဆက်မှုလည်းရှိရလို့ကျွန်တော်ထင်တယ်လေလွတ်လပ်မှုလွတ်လပ်ခြင်းဟာသူတစ်ပါးကိုမထိခိုက်စေဘူးသူတစ်ပါးအပေါ်ကိုသူကဘာဆိုးကျိုးတရားမှုမရှိဘူးဆိုလို့ရှိရင်ဒီလွတ်လပ်မှုကကောင်းတယ်ကျွန်တော်အဲ့လိုယုံတယ်နောက်မေတ္တာတရားပေါ့မေတ္တာတရားကိုအခြေခံထားတဲ့လွတ်လပ်မှုကပို့ပြီးတော့ကောင်းတယ်လို့ကျွန်တော်ထင်တယ်ဘာလို့လဲဆိုတော့ဒီသူတို့ကချစ်ချင်းမေတ္တာတရားတွေရှိမယ်သူတို့ကပုံကိမ့်တရားတွေရှိမယ်ဆိုလို့ရှိရင်ဒီလွတ်လပ်မှုကြီးရဲ့အတန်ဖိုးကပုံပြပြင်းတက်လာမယ်လို့လည်းကျွန်တော်ကြည့်ရုံပဲအဲကြောင့်မလို့လွတ်လပ်မှုနဲ့မေတ္တာတရားရဲ့အပြန်အလှန်ချိတ်ဆက်မှုပေါ့နော်သူတို့ဒီနှစ်ခုရဲ့ဇာတ်မှာရှိတည်ရှိနေတဲ့ဖြစ်တည်မှုလည်းကျွန်တော်ယုံကြည်တယ်အဲကြောင့်မလို့လူတိုင်းကိုကျွန်တော်လွတ်လပ်လက်လက်ဖြစ်စေခြင်းနဲ့သ need to have it. Mimi Lulamu to the Babo, Nitatia, and Lulamu with his chicken about that. I think I asked him to go to the Vigila, General Gulu, Dangi, Machini, Kishaga, Lulamu Machine, Tayson Lulamu Nakwe, Nitatia, Mapala, that way. General Pitipa carried to the subway, Chit, and Namu Kama movie, Chit, don't get to make some movie, Chit, don't go to Dangari Chit. ไอ้หาดิจี้ทอดละเนี่ยลุลั่งหมู่ก็เปี่ยวซุงละลุลั่งหมู่เปี่ยวซุงเนี่ยนอกมาเลยเมตตาเตียขอมาละขอมาละเนี่ยนอกมาลุลั่งหมู่ก็ขัดเปลี่ยนไปแล้วโหกูเปลี่ยนไปชุบกันเลยทีละเอ้ตัวเจ้าก็รอทีนะคู่กูพอชีคามิโยมีวิกุมีลุลั่งนี่ว่าลุลั่งองค์นี่ว่าลุ่มเหมี่ยวองค์นี่ว่าบ่นับว่าที่ลุ่มเหมี่ยวหมู่ก็ตุ๊ดบ้าบ่เมตตาเตียท้าชีเจนะดูลุ่มเหมี่ยวป่าจีรู้เปะโหเจ้าก็เปี่ยวเจนะบ่เลยลุลั่งหม ချက်ခင်စိတ်မေတ္တာတရားပေါ့နော်သူတော်အပေါ်မှာမုဒိကဟိုဂယုနာစသဖြင့်ပေါ့ဒီလိုတရားမေတ္တာတရားပေါ့အချိန်မခံတဲ့စိတ်တွေပေါ့ဣဋ္ဌာမစီယာစိတ်တွေမြားလာတယ်ခင်ဗျာကျွန်တော်တို့တိုင်းပြည်မှာဒီလိုဆိုးကျိုးတွေဖြစ်လာဒီလိုဆိုးကျိုးတွေဖြစ်လာပြီဆိုတာနဲ့တကယ်နဲ့ကျွန်တော်လွတ်လပ်မှုကလည်းအလိုလိုပျောက်ဆုံးသူတွေဖြစ်လာလူတိုင်းလူတိုင်းမှာကိုယ်ပိုင်လွတ်လပ်ခွင့်ကိုယ်ပိုင်ဟိုကိုပိုင်ရုပ်ကြီးကိုကိုပိုင်ဉာဏ်တရားတွေရှိပါတယ်အဲ့ပေါ်မှာအခြေခံပြီးတော့လွန်မြောက်မှုကိုဖန်တီးကြည့်ကြပါတယ်ကျွန်တော်တို့အထူးသဖြင့်တော့ကျွန်တော်တို့တိုင်းပြည်လူမျိုးဟိုအရာအဆအဆကြီးကချွတ်ချုံကြနေတဲ့တိုင်းပြည်လူလူမျိုးမှာဉာဏ်တရားထောင်ကားမှုနဲ့တူလွတ်လပ်မှုတွေလည်းအများကြီးဖန်တီးလာတာမျိုးလို့ပဲကျွန်တော်အဲ့လိုပဲရှိပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါ။VOA မြန်မာပိုင်းကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။တောသားရှင်တွေနားဆင်လို့ရတဲ့တခြင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့0939386955လေးကိုခေါ်ဆိုနိုင်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တိတအမှတ်855ရန်ကုန်မြို့လို့လိမ့်မှုပြီးတော့စာရေးသားဆက်သွယ်နိုင်ကြပါတယ်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00ရနေ 7:00 အထိလိုင်းတိုမီတာ 3052 တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြန့်ရှင်းနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါအောင
်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကမဟာပြူဟာကျတဲ့ခရိုင်ဒေသတစ်ခုတည်းကတာလီဘန်သဘုံတွေကိုအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းတိုက်ထုတ်နိုင်ခဲ့ပါတယ်တာလီဘန်တို့ကိုလာကြာထိ ंछ ုပ်ထားတဲ့ဒီဒေတာကိုတော့အမေရိကန်စစ်တပ်ရဲ့အကြံဉာဏ်၄ချောင်းအထောက်အကူတွေနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းနိုင်ခဲ့တာဖြစ်ပါတယ်။နိုင်ငံတောင်ပိုင်းဟဲလ်မန်ပြည်နယ်နာဝါခရိုင်ကိုဒီကနေ့တနင်္လာနေ့အစောပိုင်းမှာအာဖဂန်အမျိုးသားလုံခြုံရေးနဲ့ကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်နိုင်ခဲ့တာလို့ဒေတာရင်းစီအေးပြောခွင့်ရဝါလီမိုဟာမက်အာမက်ဆိုင်က VOA ကိုပြောဆိုပါတယ်။တောင်ကိုရီးယားနဲ့မြောက်ကိုရီးယားနှစ်နိုင်ငံနဲ့ဆက်မှာတင်းမာမှုတွေကိုရှော့ချနိုင်ဖို့ရည်ရွယ်တဲ့စစ်ဖက်ဆွေးနွေးမှုတွေလှုပ်ဆောင်ဖို့တောင်ကိုရီးယားကမြောက်ကိုရီးယားနိုင်ငံကိုဒီကနေ့တင်းနှင်းလာနေမှာကန့်လန့်လိုက်ပါတယ်။တောင်ကိုရီးယားစစ်တပ်အနေနဲ့နှစ်နိုင်ငံနယ်စပ်ကပမွန်ဂျွန်စခန်းမှာလက်မဲ့တောက်ချနေကြရင်မြောက်ကိုရီးယားစစ်တပ်နဲ့ဆွေးနွေးကျင်တယ်လို့ပြောကြတာပါ။ဒါနဲ့ပတ်သက်လို့မြောက်ကိုရီးယားဘက်ကတော့ချက်ချင်းတုံ့ပြန်တာမရှိသေးပါဘူးရှင်။တရုတ်နယ်ဘက်ကအမေရိကန်နိုင်ငံသားပညာရှင်တဦးကိုအီရန်နိုင်ငံတွင်စိတ်ဝင်ထိုးဖောက်ဝင်ရောက်မှုဆွဲချက်နဲ့ထောင်ဒဏ်10နှစ်ကြာခံဖို့အီရန်တရားရုံးတစ်ခုကစီရင်ချက်ချမှတ်တဲ့အကြောင်းတရားရေးဌာနပြောခွင့်ရကမနေ့တနင်္ဂနွေနေ့မှာပြောပါရယ်ဒီကြေညာချက်အပေါ်အမေရိကန်နိုင်ငံသားဝင်ကြီးဌာနကချက်ချင်းဆိုသလိုကန့်ကွက်ပါတယ်တရုတ်နဲ့အမေရိကန်နှစ်နိုင်ငံသားခံယူထားတဲ့အသက်38နှစ်အရွယ်ရှီယူဝမ်ကိုလွန်ခဲ့တဲ့တနင်္လာနေ့မှာကဖမ်းဆီးခဲ့တာဖြစ်တယ်လို့လည်းအီရန်တရားရေးဌာနကစီစဉ်တဲ့မီဇန်အွန်လိုင်းသတင်းဌာနကဖော်ပြပါတယ်ဗင်နီဇွဲလားနိုင်ငံမှာတော့အတိုက်ခံတွေဥဆောင်ပြုတ်လုတဲ့လူမှုဆန္ဒခံယူပွဲကိုဗင်နီဇွဲလားပြည်သူ9တန်းကျော်မဲပေးခဲ့ကြပြီးဒီထဲက68ရာဂိုင်းနှုန်းကသမ္မတမာဒူရိုရဲ့အုပ်ချုပ်မှုကိုတရားဝင်ကြောင်းကြေညာဖို့မဲပေးခဲ့ကြပါတယ်ရှင်
တရင်အချင်းချက်ကိုမတင်ကြီးထိုက်ကညညာပေးခဲ့တော့ပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမခင်ဖြူတွဲဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ် VOA American အသံမနဲ့ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနဲ့6နာရီနဲ့9နာရီအထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းများရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာဝါ
This program has come to you from the Voice of America, Washington.